Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2016ခုနှစ်မတ်လ12ရက်စနေနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါဆန္ဒလာချက်မှာရွှေပြောင်းဒုက္ခသည်တွေအရေးနဲ့ပတ်သက်တဲ့ EU ရဲ့အမှားအတွေ့ပိတ်ဆက်နေရတယ်လို့
မင်္ဂလာပါရှင်ကျမအနန္ဒာချမ်းမှာရွှေပြောင်းဒုက္ခသည်တွေအရေးနဲ့ပတ်သက်တဲ့ EU ရဲ့အမှားအတွေ့ပိတ်ဆက်နေရတယ်လို့မက်ဆီဒိုနီးယားသမ္မတကပြောဆိုလိုက်ပါတယ်လီဗျားနိုင်ငံမှာတော့ IS သွေးကြွအဖွဲ့ကအင်အားကောင်းလာနေပြီးတပ်ဖွဲ့ဝင်အင်အားကလည်း 6,500 လောက်ရှိနေပြီဖြစ်ပါတယ်။ဒီသတင်းတွေအပါဝင်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးမှာပါရှင်
။ကောင်းပါပြီမင်းနန္ဒာချမ်းကြီး။မြန်မာနိုင်ငံမှာတော့တပ်မတော်ဘက်ကဒုသမရလောင်းအဖြစ်အစိုးတင်သွင်းတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးမြင့်ဆွေအငိမ့်စားဟာလက်ရှိအမေရိကန်တန်ခတ်အရေးယူတဲ့စီးရဲမှာရှိနေစေဖြစ်ပါတယ်။ဒီပေါ်မှာအမေရိကန်အစိုးရဘက်ကဘယ်လိုတုံ့ပြန်လိုက်ပါသလဲ။Okay, အခုကျမတို
့ We refer you to Treasury's Office of Foreign Assets Control for additional information as to why Min Sui is on the SDN list. The nomination of
ဒါကတော့ American နိုင်ငံသားရေးဌာနကပြောခွင့်ရအမျိုးသမီးကနေ VOE ကိုပြောသွားတာပါရှင်။စောစောကသတင်းဒီကျမတို့အစီအစဉ်အစပိုင်းမှာစပိုင်းဆိုင်ရာခြုံရင်းမှုတွေရှိနေတဲ့အတွက်အထူးပဲသောရရှင်တွေကိုတောင်းပန်ပါတယ်။ဒီစောစောကပြောသွားတဲ့ဒီ American အစိုးရဘက်ကတုံ့ပြန်မှုအပြည့်စုံကိုတော့သတင်းစီစဉ်အပြီးမှာအပြည့်စုံနားဆင်ရမှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမန္နနာချမ်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပါအောင်ရှင်။
လက်တလို့ရင်ဆိုင်နေရတဲ့ဒုက္ခသည်ပြဿနာကို EU ဥရောပသမဂ္ဂရဲ့ကင်တွယ်ဆောင်ရွက်ပုံတွေကြောင့်မက်ဆီဒိုနီးယားနိုင်ငံကပိတ်ဆက်နေရပြီးဒုက္ခသည်တွေအလုံးအင်းနဲ့ဝင်ရောက်လာတဲ့အတွက်အခုဆိုရင်ဒေါ်လာ28တန်အထိကုန်ကျခဲ့ရတယ်လို့လည်းမက်ဆီဒိုနီးယားသမ္မတကပြောဆိုခဲ့ပါတယ်တောက်ကြနေထုတ်ဂျာမန်သတင်းစာတစ်စောင်ဖြစ်တဲ့ Bild နဲ့မင်းမြန်းကန်တစ်ခုမှာမက်ဆီဒိုနီးယားသမ္မတ George Ivanov ကတိုင်းပြည်မှာအမျိုးသားရေးပြဿနာတည်ရဲ့အဖြစ်ကြီးညာခဲ့ပြီးတဲ့နောက်ပိုင်းကြုံတွေ့နေရတဲ့ဒီအခြေအနေပေါ်မက်ဆီဒိုနီးယားကစိတ်ပျက်နေပြီလို့လည်းပြောဆိုခဲ့ပါတယ်။အခုလိုမက်ဆီဒိုနီးယားကကုန်ကျနေရတာကို EU ကတပြားတစ်ချက်မှမပေးခဲ့ဘူးလို့လည်းပြစ်တင်ခဲ့ပြီးတိုင်းပြည်မှာအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြတဲ့ Syria, Afghan နဲ့ Iraq နိုင်ငံသားတန်းပေါင်းများစွာကိုစ조사ပန်းစားအကူအညီပေးနေရတယ်လို့တိုင်းပြည်မှာစီးပွားရေးအရာစိတ်မချရတဲ့အခြေအနေမျိုးကြုံနေရတဲ့အချိန်မှာ EU ကမက်ဆီဒိုနီးယားရဲ့လုံခြုံရေးအရာစိုးရိမ်မှုတွေကိုလည်းမမြင်ဘူးလို့ပြောဆိုခဲ့ပါတယ်။ဒါ့အပြင်တိုင်းပြည်ထဲဝင်လာသူတွေစကနေနိုင်ငံကူးလက်မှတ် passport 2ဒါမှမဟုတ်ခိုးထားတဲ့ passport တွေ6000လောက်ကိုလည်းတင်ဆက်ရမိထားတဲ့အကြောင်းပြောဆိုခဲ့ပြီးကိုယ်ရဲ့အချက်လက်တွေကိုစစ်ဆေးစုဆောင်းတဲ့ဤပညာဒါမှမဟုတ်စစ်သွေးကြွတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းဂျာမနီကမျှဝေဖို့ညှင်းဆန်ခဲ့တယ်လို့သူကဝေဖန်ခဲ့ပါတယ်။ဒါအပြင်ဂျာမနီနိုင်ငံအနေနဲ့လူသားချင်းစာနာတဲ့အကူအညီတွေကိုအပြည့်အဝပေးအပ်နေပေမဲ့လုံခြုံရေးနဲ့ပတ်သက်တဲ့ဆောင်ရွက်မှုတွေမှာတော့အောင်မြင်မှုမရှိဘူးလို့လည်းသူကပြောဆိုသွားခဲ့ပါတယ်။တစ်ချိန်တည်းမှာပဲလူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေနဲ့ရာဇဝတ်မှုကင်းဆိုင်ရာကျွမ်းကျင်သူတွေကလည်းဥရောပကိုဝင်ရောက်ရမှာအဓိကကျတဲ့ဘော်လ်ကန်လမ်းကြောင်းကနေဆက်တွေကိုဇက်တိုက်ဆိုသလိုပိတ်နေတဲ့အတွက်ဂရိနိုင်ငံကနေအယ်ဘေးနီးယားနိုင်ငံစီဥတီသွားနေတဲ့အမျိုးသမီးနဲ့ကလေးငယ်တော်တော်များများပါဝင်တဲ့ဆီးရီးယားနဲ့အီရက်ကစစ်ပြေဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့လဲစိုးရိမ်မှုတွေကြီးထွားလာနေတဲ့သဘောထားတွေကိုပြောဆိုခဲ့ကြပါတယ်
ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ကိုယ်ရေးအရာရှိဟောင်းဖြစ်သူမီခေးလက်ရှင်ရဲ့ဒဏ်ရာရင်းနဲ့ရုပ်လောင်းကိုဝါရှင်တန်ဒီစီကဟော်တယ်ကန်တခုထဲမှာပြီးခဲ့တဲ့၄လလောက်ကတွေ့ခဲ့ရတာဖြစ်ပြီးဒီထူးဆန်းတဲ့တေဆုံးမှုနဲ့ပတ်သက်ပြီးအချက်လက်တွေရဖို့အချိန်ချင်းစူးစမ်းနေတဲ့အတွက်စိတ်ပြတ်နေပြီလို့ရုရှားအရာရှိတွေကတောက်ကြနေမှာကန့်ကွက်ပြောကြားလိုက်ပါတယ်ရုရှားသတင်းမီဒီယာလုပ်ငန်းရှင်ကြီးဟာခက်တဲ့တဲ့ဖြစ်စည်းတစ်ခုကြောင့်ရတဲ့ဒဏ်ရာနဲ့တေဆုံးလာတာဖြစ်ကြောင်းအမေရိကန်လွှတ်တော်တာဝန်ရှိသူတွေကအကြေညာချက်အတိုလေးထုတ်ပြန်ပြီးရှင်းလင်းချက်ပေးခဲ့ပြီးနိုင်တော်ကြမှာအခုလိုရုရှားအကြီးအကဲအရာရှိတွေကပြောကြားခဲ့တာပါရုရှားနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရအကြီးအကဲကတော့အစ်မင့်တန်တမန်ရေးဆိုင်ရာပန်ကြားချက်တစ်ခုအမေရိကန်အစိုးရကိုပေးပို့ဖို့လုပ်နေတယ်လို့ပြောပါတယ်မစ္စတာလက်ဆန်ဟာဥကောင်းကဒဏ်ရာနဲ့တေဆုံးခဲ့တာဖြစ်ပေမဲ့လေပင်ရင်ပတ်နဲ့ခြေထောက်တွေလက်တွေမှာလည်းဒဏ်ရာရရခဲ့တယ်လို့ဝါရှင်တန်ဒီစီကရဲနဲ့ မှုကင်းစစ်ဆေးသူတွေကကြက်တပရင်းတွေမှာပူးတွဲခြင်းညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခုလိုပြောကြားချက်တွေထွက်ပေါ်လာတာပါဒါပေမဲ့ခေါင်းကဒဏ်ရာဘယ်လိုရလာလဲဆိုတာကိုခြင်းညာချက်မှာဖော်ပြမထားသလိုအသက်59နှစ်အရွယ်မစ္စတာလစ်ဆင်ရဲ့တည်ဆုံးမှုဟာမတော်တဆလားအသက်ခံရတာလားဆိုတာကိုရှင်းပြမထားပါဘူးဝါရှင်တန်ဒီစီမှာရှိတဲ့ရုရှားတန်ရုံးကတန်တမန်လမ်းကြောင်းကနေထပ်တလဲလဲမေးမြန်းခဲ့ပေမဲ့မစ္စတာလစ်ဆင်ရဲ့တည်ဆုံးမှုနဲ့ပတ်သက်ပြီးလက်တွေ့ကျတဲ့အချက်လက်တွေမရခဲ့ပဲအခုမှဆေးစစ်ချက်မှတ်တမ်းကိုတရင်မီဒီယာတွေကနေပဲသိရတယ်လို့မော်စကိုကရုရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးမာရီယာဇာခါရိုဗာကပြောပါတယ်ဒါ့အပြင်မစ်ဇာခါရိုဗာကအမေရိကန်တွေနေနဲ့နိုင်ငံတကာတရားရေးအကူအညီယူဖို့အတွက်ရုရှားအာဏာပိုင်တွေကပန်ကြားလွှာပေးဖို့မှာဖြစ်တယ်လို့လည်းသူ့ရဲ့ Facebook စာမျက်နှာမှာရေးပါတယ်အမေရိကန်အစိုးရကတော့စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေကြောင်းနဲ့မစ္စတာလက်ဆင်ရဲ့တည်ဆုံးမှုဟာရာဇဝတ်မှုမြောက်မမြောက်သတင်းတောက်တွေရဲ့မေးမြန်းချက်ကိုလည်းဖြေကြားဖို့ညှင်းဆိုပါတယ်
IS အစိုးရစစ်တေးကြွအဖွဲ့ဟာလီဘီးယားနိုင်ငံမှာပုံမှုအားကောင်းလာနေတယ်ဆိုတာကိုအချက်အလက်တော်တော်များများကပြသနေပါဗျ။ American ထောက်လှမ်ရေး Agency တွေကတော့လီဘီးယားမှာ IS တိုက်ခိုက်ရေးသမားအရေးအတွက်ဟာနှစ်ဆတိုးလာပြီး 6,500 လောက်အထိရှိလာတယ်လို့ကံယူရမ်းမျိုးဖြစ်တဲ့ Saudi မှာအမကန်ခြေကုပ်ယူထားတယ်လို့ပြောပါဗျ။လီဘီးယားနိုင်ငံရေးသမားတွေညှိညွတ်တဲ့အစိုးရတရားမဖွဲ့နိုင်သေးတဲ့အတွက်ဒေသခံပြည်သူစစ်တွေကိုအားကောင်းလုပ်ပြီးစစ်တေးကြွတွေကိုဟန်တားဖို့ကအကောင်းဆုံးမျှော်လင့်ချက်ဖြစ်လိမ့်မယ်လို့လည်းစမ်းစစ်လေ့လာသူတွေကပြောပါဗျ။အရှေ့လေပိုင်းဒေတာရေးရာသူတေတီဂျေဆင်ဘတ်ကတော့လီဘီးယားပြည်သူစစ်တွေကိုညှို့မောင်းအဖွဲ့ဖွဲ့စည်းနိုင်အောင်အမေရိကန်ကကူညီနိုင်တယ်လို့ပြောပါတယ်။လီဘီးယားနိုင်ငံမှာ IS အစွန်းရောက်တွေကိုစန့်ကျင်ကြတဲ့ပြည်သူစစ်အဖွဲ့တွေအများအပြားရှိနေကြပြီးညှို့မောင်းအဖွဲ့ဖွဲ့စည်းနိုင်မယ်ဆိုရင်အဓိကတိုက်ခိုက်ရေးအင်အားစုတည်းရဖြစ်လာနိုင်တာကြောင့်စစ်သွေးကြွတွေကိုတွန်းလှန်ပြီးတိုင်းပြည်ကိုပြန်လည်ထူထောင်နိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။လီဘီးယားပြည်သူစစ်တပ်ဖွဲ့တွေအနေနဲ့နယ်မြေတွေကိုသိမ်းပိုက်ရှင်းလင်းပြီး IS စစ်သွေးကြွတွေကိုထိန်းချုပ်ထားတဲ့နယ်မြေတွေကနေမောင်းထုတ်နိုင်တဲ့မြေပြင်တပ်ဖွဲ့တွေဖြစ်လာနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။
American သမရလောင်းရွေးကောက်ပွဲမှာ Republican Party ရဲ့ကိုယ်စားလှယ်လောင်းတယောက်ဖြစ်တဲ့ပါဝင်ရှင်ပြိုင်ခဲ့တဲ့ Ben Carson ကပါတီရင်းရှင်ပြိုင်မှုတွေမှာထိတ်ဆုံးကနေပြေးနေတဲ့ Donald Trump ကိုထောက်ခံကြောင်းတောက်ကြတိမှာကြေညာလိုက်ပါတယ်။ Florida ပြည်နယ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Mr. Carson ကသူဟာ Mr. Trump နဲ့စကားပြောကြည့်တဲ့အခါမှာ Mr. Trump မှာမဟာမိတ်ဖွဲ့မှုမှာရောအတွေးခေါ်မှာဒါမှကစိတ်ပိုင်းဆိုင်ရာမှာပါသူ့မှာရှိမယ်လို့ထင်မှတ်တာတွေအများကြီးရှိနေတာတွေ့ရတယ်လို့ပြောပါတယ်။ Mr. Trump က Mr. Carson ကိုပြစ်တဲ့နယ်မိဆက်ပေးတဲ့အခါမှာလဲသူဟာထူးခြားတဲ့လူတစ်ယောက်ဖြစ်တယ်လို့မိတ်ဆွေတစ်ယောက်ဖြစ်ကြောင်းပြောခဲ့တာပါ။အရင်မဲဆွယ်ဘွဲတွေမှာတယောက်ကိုတယောက်ဝေဖန်ပုတ်ခတ်မှုတွေအတွက်တင်မုန်းချေလိုက်ကြပြီလို့သူတို့နှုတ်ဦးစလုံးကပြောသလိုမစ္စတာကာဆင်ကတော့ဒါရီဟာနိုင်ငံရေးသဘောတဘာဝတွေမှာဒါရီကိုမြှုပ်နှံလိုက်ကြပါပြီလို့ပြောပါတယ်မစ္စတာထရမ်ကအခုသူ့ရဲ့အရင်ပြိုင်မဲ့နှုတ်ရထောက်ခံမှုတွေကိုရနိုင်ပြီဖြစ်ပါတယ်။နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်စတီကလည်းပြီးခဲ့တဲ့လတုန်းကပဲသူ့ကိုထောက်ခံခဲ့တာပါမစ္စတာကာဆင်ကအချိုးမဲပေးပွဲတွေမှာမဲသိမ့်မရတဲ့အတွက်စိတ်ပြက်ပြီးသူ့ရဲ့မဲဆွဲပွဲကိုမတ်လဆန်းပါပဲရက်ဆိုင်ပစ်ခဲ့တာဖြစ်ပါတယ်။လာမယ့်အင်ကာနေမှာကျင်းပမယ့်ဖလော်ရီဒါကအချိုးမဲပေးပွဲမတိုင်ခင်မှာမစ္စတာကာဆင်ကအခုလိုထရမ့်ကိုထောက်ခံလိုက်တာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ဟာ2016သမ္မတလောင်းရွေးကောက်ပွဲအတွက်အရေးပါတဲ့ပြည်နယ်တစ်ခုဖြစ်ပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
ဒီကနေ့စနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေတာဖြစ်ပါတယ်။သမရနေရအတွက်ရှင်ပြန်ရမှာပထမအဆင့်အနေနဲ့တောက်ကြနေကပြည်သူ့လွတ်တော်မှာဒုသမရအမည်စရင်တင်သွင်းထားသူတွေကိုမဲခွဲဆုံးဖြတ်ရမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတင်သွင်းထားတဲ့ဦးထင်ကျော်ကပြည်ခိုင်ပြိုးပါတီကတင်သွင်းထားတဲ့လက်ရှိဒုသမရစိုက်မောက်ခန်းကိုအပြတ်အသတ်အနိုင်ရရှိခဲ့ပါတယ်။ပထမအဆင့်မဲခွဲဆုံးဖြတ်မှုမှာဦးထင်ကျော်ကထောက်ခံမဲ294မဲစိုက်မောက်ခန်းက29မဲရရှိခဲ့ကြတာဖြစ်ပါတယ်။ဆယ်စုနှစ်ပေါင်းများစွာစစ်တပ်ကလှမ်းမိုးထွားခဲ့ပြီးတဲ့နောက်မတ်လ30ရက်နေ့မှာအစိုးရအာဏာကိုလွှဲပြောင်းရယူဖို့ NLD ပါတီကပြင်ဆင်နေတဲ့အချိန်ဒါဟာဒီမိုကရေစီနည်းအရနောက်ဆုံးလှုပ်ဆောင်ချက်လည်းဖြစ်ပါတယ်။တောက်ကြနေကလွတ်တော်တွင်မဲခွဲဆုံးဖြတ်ရမှာတော့ပါတီကိုယ်စားလှယ်တွေအားလုံးကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကဦးဆောင်ခဲ့ပါတယ်။နိုင်ငံအကြီးအကဲနဲ့ဒုသမရနှစ်ယောက်ကိုလွတ်တော်နှစ်ရပောင်ရွေးချယ်ကြမယ်နောက်သတင်းပတ်ကြရင်တော့ဥထင်ကျော်ကသမရဖြစ်လာဖို့တေချာသလောက်ရှိနေပါပြီဥထင်ကျော်ကတော့ဆန်းစုကြည်ကယုံကြည်အားကိုးရတဲ့လူယုံတူဖြစ်ပြီးသူ့ကိုယ်စားတိုင်းပြည်ကိုကောင်းကောင်းစီမံခန့်ခွဲအုပ်ချုပ်နိုင်မယ်သူလို့ယုံကြည်ခံရသူဖြစ်ပါတယ်
မကြတဲ့ခင်ကပဲထင်းတဲ့ဒုံးကြီးဖြစ်လို့ဆန်းတဲ့မှုကိုစောင့်ကြည့်ခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကသူ့နိုင်ငံရဲ့နျူကလ িয়ার တိုက်ခိုက်နှိုင်းစွမ်းကိုတိုးတက်အောင်လုပ်ရမယ်လို့အမိန့်ပေးလိုက်ကြောင်းနိုင်ငံတိုင်းသတင်းမှာဖော်ပြထားပါတယ်။နျူကလ িয়ার ထိပ်ဖူးတဲ့ဒုံးကြီးတဲ့ဖြက်စီးနှိုင်းစွမ်းကိုခံမနိုင်မှုအတွက်နျူကလ িয়ার ဖောက်ခွဲဆန်းတဲ့မှုတွေကုတဲ့ပိုးပြီးလှုပ်ဆောင်ဖို့နဲ့နျူကလ িয়ার တိုက်ခိုက်မှုစွန့်ရင်မြင့်တင်နိုင်မှုတခြားဆန်းတဲ့မှုတွေလှုပ်ဆောင်ခြင်းကြောင်းကင်ဂျွန်အွန်းရဲ့ပြောကြားချက်ကိုကိုကာဘီမြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းကဖော်ပြပါတယ်။ကင်ကသူ့ရန်သူတွေရဲ့မြောက်ကိုရီးယားပေါ်မှာအထင်သေးမှုနဲ့ဗျံပရာလုပ်မှုတွေအတွက်နောင်တရအောင်မြောက်ကိုရီးယားကလုပ်မှာဖြစ်ကြောင်းကြေညာခဲ့တယ်လို့ပြောဖော်ပြပါတယ်။ကျန်တဲ့ပရင်းနေကမြောက်ကိုရီးယားကတာဝန်ပြည့်ပက်ထင်းတဲ့ဒုံးကျည်နှစ်ခုကိုပြစ်လုခဲ့ပြီးဒီဒုံးကျည်တွေကနိုင်ငံအရှိတ်ဘက်ကမ်းလွန်ဒေသကီလိုမီတာ900กว่าမြေပြင်နဲ့ကျခဲ့တာပါ။အခုလိုဒုံးကျည်ဆန်းတက်မှုကတောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့စီးလေးချင်မှုတွေကိုတုံ့ပြန်တာဖြစ်နိုင်ပါတယ်။မြောက်ကိုရီးယားကတော့ဒီလေးချင်မှုကသူတို့နိုင်ငံကိုကျူးကျော်ဖို့ပြင်ဆင်တာလို့သတ်မှတ်ပါတယ်။
တရုတ်နိုင်ငံကဒေသနာအစိုးရအေဂျင်စီတော်တော်များများဟာပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာလုံထုံးလုံနည်းတွေကိုလုံတင်သလောက်အကောင့်ထက်ပေါ်ဆောင်ရွက်မှုမရှိတဲ့အကြောင်းနဲ့တချို့နေရာတွေမှာပတ်ဝန်းကျင်ကိုညဉ့်ညမ်းစေတဲ့လုပ်ငန်းတွေကိုအကြီးအကျယ်အကာအကွယ်ပေးထားတာတောင်ရှိနေတဲ့အကြောင်းတရုတ်နိုင်ငံတဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးကရှာရှာပါပါဝန်ခံပြောဆိုလိုက်ပါတယ်။ဘေကျင်းမြို့တော်ကအစ်စ်မြင့်နိုင်ငံရေးဆွေးနွေးမှုတွေပြုလုပ်နေရမှာတောက်ကြနေကတီးကြကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးချန်ချင်အင်းပြောကြားလိုက်တဲ့မှတ်ချက်ဟာပတ်ဝန်းကျင်ညဉ့်ညမ်းအောင်လုပ်နေသူတွေကိုနှိမ်နှင်းမှုတွေရှိလာအချိန်မြင့်လှုပ်ဆောင်လာနေတဲ့တရုတ်နိုင်ငံမှာတာဝန်ပြက်ကွက်တဲ့အရာရှိတွေကိုအရေးယူဖို့တတိပေးခဲ့ဖြစ်ပါတယ
်ဒါကတော့စနေနေ့နဲ့ခင်း VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုမန္တန္တာချန်နဲ့ဒေါခင်မြို့သက်တူကတင်ပြခဲ့တာပါရှင်အခုတော့သတင်းလှော်တွေကိုဆက်လက်ထုတ်လင်းပါပါတမရော်ဘက်ကဒုသမရလောင်အဖြစ်မနေ့ကအဆိုပြုတင်သွင်းတဲ့ဒုတိယဗိုလ်ချုပ်ကြီးမြင့်ဆွေအငိမ့်စားဟာလက်ရှိအမေရိကန်တန်ခတ်အရေးယူထားတဲ့စီးရင်ထဲမှာရှိနေဆဲဖြစ်ပါတယ်။အခုလိုအရေးယူထားတဲ့စီးရင်ကနေပယ်ဖြတ်ဖို့ဆိုရင်သူ့ကိုဘာကြောင့်တွတ်သွင်းခဲ့တယ်လဲဆိုတဲ့လောက်ရက်ဆက်ပြီးတော့မလုတော့ဘူးဆိုတာအခိုင်အမာတတ်သိပြဖို့လိုတယ်လို့အမေရိကန်နိုင်ငံသားရေးဌာနမှမနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာပီကပြောကြားခဲ့ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်အမေရိကန်ဗန်နာယီဝင်ကြီးဌာနလက်အောက်ခံ OFAC ခေါ်နိုင်ငံသားပိုင်ဆိုင်မှုပစ္စည်းထိန်းချုပ်ရေးဌာနရဲ့ SDN ခေါ်ပြစ်မှတ်ထားတန်ခတ်ပိတ်ဆို့အရေးယူဖို့အထူးသတ်မှတ်ထားတဲ့နိုင်ငံတွေနဲ့လူပုဂ္ဂိုလ်တွေရဲ့စီရင်အရာ2009ခုနှစ်စက်တင်ဘာလ29ရက်နေ့ရက်စွဲနဲ့ဖော်ပြထားတဲ့အထဲမှာတော့ဒုတိယဗိုလ်ချုပ်ကြီးမြစ်ဆွေကိုအဲ့ဒီအချိန်ကဆာယခခေါ်တက်လုံကြုံရေးအကြီးအကဲယာရုနဲ့ဖော်ပြထားပြီးရန်ကုန်မြို့မှာဖြစ်ခဲ့တဲ့လူမှုဆန္ဒပြပွဲတွေမှာအကြမ်းဖက်ဖိနှိပ်မှုတွေတဲ့တာဝန်ရှိသူတအုပ်အဖြစ်ရေးသားထားပါတယ်။အခုလိုအမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုစီးရင်မှာ6နှစ်ဇက်တိုက်ပါနေတဲ့သူကိုတက်မတော်ကဒုသမရလောင်းအစိုးတင်သွင်းခဲ့တာကြောင့်ဒုပိုချုပ်ကြီးဟောင်းမြင့်ဆွေကိုအမေရိကန်အစိုးရကပိတ်ဆို့မှုစီးရင်ကနေပယ်ဖြတ်ပေးဖို့ရှိပါသလားလို့အမေရိကန်နိုင်ငံသားရေးဌာနကို VOA ကဆက်သွယ်မေးမြန်းရမှာပြောခွင့်ရအမျိုးသမီးကအခုလိုပြောပါတယ်
Okay, we refer you to Treasury's Office of Foreign Assets Control for additional information as to why Myint
ဦးမြင့်ဆွေအနေနဲ့အမှတ်အတိုင်းကပိတ်ဆို့မှု SDN စီးရင်မှာဘာကြောင့်ပန်ဒီတဲ့ဆွေတဲ့အချက်နဲ့ပတ်သက်လို့အမေရိကန်ဘန်ဒါရေးဝင်ကြီးဌာနရဲ့နိုင်ငံခြားငွေပိုင်ဆိုင်မှုများဆိုင်ရာထိန်းချုပ်ရေးဌာနကိုမေးမြန်းကြည့်ပါလို့ကျွန်မတို့ညွှန်လိုပါတယ်။ဒုတိယသမ္မတလောင်းအမိတင်သွင်းခြင်းဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာနောက်ထပ်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်။ဒီလိုအသွင်ကူးပြောင်းရေးကာလကိုထောက်ခံအားပေးသွားဖို့လေအမေရိကန်ပြည်ထောင်စုကတန်တိတ်ထန်ခိုင်မာပါတယ်။
ဒါပြင်နိုင်ငံတော်သမ္မတနဲ့ဒုသမ္မတတွေကိုမြန်မာပြည်သူတွေကသာတိုက်ရိုက်ရွေးချယ်ခွင့်ရှိတယ်နဲ့လို့အမေရိကန်ဘက်ကမြင်ကြောင်းသူကအခုလိုပြောပါတယ
်။ We have been consistent in noting the structural and systemic flaws in Burma's constitution including the reservation of 25% of parliamentary seats for the military which in part allows for the Burmese military to ensure one of its nominees will either be president or vice president
ဒီမှာနိုင်ငံရဲ့ဖွဲ့စည်းပုံခြေကဥပဒေမှာအားနည်းချက်တွေရှိတယ်ဆိုတာကိုအစင်နစ်ဆိုင်အမေရိကန်ပြည်ထောင်စုကထောက်ပြခဲ့တာလည်းဖြစ်ပါတယ်အထူးသဖြင့်လွှတ်တော်ရဲ့အမတ်နေရာ25ရာခိုင်နှုန်းကိုစစ်တပ်တွေတတ်မှတ်ပေးထားတဲ့အချက်ပါဒီအခြေအနေပေါ်မူတည်ပြီးစစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းကနေသမ္မတဒါမှမဟုတ်ဒုတိယသမ္မတလောင်းတွေကိုအမိတင်သွင်းခွင့်ရတာဖြစ်ပါတယ်နိုင်ငံကိုခေါင်းဆောင်မဲ့ပုဂ္ဂိုလ်တွေကိုနိုင်ငံသားတွေကသာမဲပေးရွေးချယ်ခွင့်ရတင်ကြပါလေ။မြို့သားစီလုံးညီညွတ်ရေးစိတ်ဓာတ်အရနှင့်မြန်မာနိုင်ငံအတွက်အကောင်းဆုံးဖော်ဆောင်ပေးနိုင်ဖို့ ပြည်သူတို့ရဲ့ဆန္ဒကိုကိုစားပြုမဲ့ဒီမိုကရေစီနှီးကြရတအစုရဖွဲ့စည်းနိုင်ရေးအတွက်နိုင်ငံခေါင်းဆောင်အားလုံးဝိုင်းဝန်းကြိုးပမ်းကြဖို့ကိုလည်းအမေရိကန်ပြည်ထောင်စုကတိုက်တွန်းပါလေ
တက်မတော်သားလွှတ်တော်ကိုစလေဘုံမှုချုပ်တင်ဆန်းနိုင်ကမနေ့တောက်ကြနေ့ကကျင်းပတဲ့တက်မတော်သားလွှတ်တော်ကိုစလေများအစုအဖွဲ့ကဒုတိယသမ္မတရွေးချယ်ရေးအစည်းအဝေးမှာအခုလိုပြောသွားပါတယ
်ဦးမြင့်ရှင်ဒုတိယဝန်ကြီးနေသားပရမတ်ကြီးတော်တန်တာမှာရောင်းနိုင်နေတာကြီးမျိုးဖြစ်တာနဲ့တောက်ရတဲ့နိုင်ငံရေးအတွက်ညောင်းပါရှိနေခြင်းဖြစ်ပါတယ်ဒါပေမဲ့တက်မတော်သားဒုတိယဝန်ကြီးအစည်းအဝေးတော်ဝန်ကားဆောင်ခဲ့တဲ့တဲ့ကိုထုတ်ရေးတွေ့တွေ့နဲ့ညောင်းပါရှိတဲ့ပြောဆိုပါတယ်
ဒုတိယပူချုပ်ကြီးဟောင်းမြင့်ဆွေကိုတက်မတော်ကဒုသမရာလောင်းဖြစ်တင်သွင်းတဲ့အကြောင်းရင်းတွေတဲမှာပူချုပ်မှုကြီးဟောင်းတန်းရွှေရဲ့တစ္ဆာရှိတဲ့လူယုံတအုပ်ဖြစ်နေတယ်ဆိုတာတွေ့ရတယ်လို့စစ်တမ်းမှုဟောင်းဦးအောင်လင်းထွတ်ကပြောပါတယ
်။သူဟာတကယ်တော့ဒီပူချုပ်မှုကြီးတန်းရွှေရဲ့ပြည်ရေးသဘောမျိုးပေါ့လေ။ကျွန်တော်တို့တက်မတော်မှာဒီလုပ်ငန်းတာဝန်ကိစ္စအားလုံးကပူချုပ်မှုကြီးတန်းရွှေဒီမတော်ခင်မှာသူ့ဆရာတစ်ဆင့်အားလုံးတော်ရပါပဲ။ဒါပူချုပ်ကြီးခင်ညွှန်းလို့ပြင်နေဘုဒ္ဓမြတ်တရှိကိုပြောတင်တဲ့အခါမှာဒီဘုဒ္ဓမြတ်ဆရာတစ်ဆင့်ပါလေသူတင်ပြတဲ့အနေအထားမျိုးရှိပါနောက်တစ်ခုကကျွန်တော်တို့တည်ထားသလားပေါ့လေသူကတထုံစာတည်ပါဒေါ်ချိုင်ချိုင်နဲ့လေဟိုဆွေနှီးမျိုးဆက်ပေါ့လေဟိုတူတော်တယ်လို့ကျွန်တော်တို့ကြည်ရပါတယ်ဟိုဘုတ်မျိုးသားညွယ်တဲ့အနေအထားမျိုးရှိပါတယ
်အရင်သမရဦးသိန်းစိန်အစိုးရလက်ထက်တုန်းကတမရဘက်ကနေဒုသမရအဖြစ်ဒုတိယဘုချုပ်ကြီးဟောင်းမြင့်ဆွေကိုတင်မြောက်ဖို့ကြိုးစားခဲ့တဲ့ဖြစ်ရရှိခဲ့ကြောင်းမြမနိုင်ငံရေးအကဲခတ်ဦးအောင်သူငင်းကလည်းပြောပါရစေ
။အရင်တစ်ချိန်လုံးကဒီဒုသမရဖြစ်တဲ့ဒီဟာသူကဦးတောင်မင်းဦးပေါ့နော်နှုတ်ထွက်ပါလား။အဲ့ဒီအချိန်မှာဦးမြင့်ဆွေကိုဒုသမရဖြစ်တင်သွင်းမယ်ဆိုတဲ့သတင်းတွေရှိခဲ့တာပေါ့။သူရဲ့သတ်မှတ်လို့ထင်ပါလေ။အဲ့တော့အဲ့ဒါကဩစတြေးလျမှာနိုင်ငံသားဖြစ်နေပြီဆိုတဲ့သတင်းတွေရှိတယ်။အဲ့ဒါကြောင့်ပဲဒီပုံမှန်59စနေလိုက်ပြီဆိုတဲ့အမေရိကန်ပြည်နယ်အဲ့ဒီအခြေအကြခဲ့ရတာ
မင်းကလွတ်တော်နှစ်ရက်တမရရွေးချယ်ရေးအစုအဖွဲ့တွေမှာတော့ဒုတမရတွေကိုမဲပေးရွေးချယ်ရမှာ NLD ပါတီကအစိုးပြုထားသူနှစ်ဦးဖြစ်တဲ့ဦးထင်ကျော်နဲ့ဦးဟင်နရီဘန်တီယူတို့အပြတ်အသတ်အနိုင်ရခဲ့ပါတယ်ရှင
်တရင်ဘတ်တော်ကြာမျော်လင့်ဆောင်ဆိုင်နေခဲ့ကြရတဲ့ဒုတိယတမရ၃ဦးပေါ်ထွက်လာပါပြီနှစ်ပေါင်း90ကျော်အတွင်းပထမဆုံးအဖြစ်ရတသားစစ်စစ်သမရာဒူဦးဆောင်မဲ့အစိုးရအဖွဲ့တည်းမကြခင်ပုံပေါ်လာတော့မှာပါပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တပ်မတော်ကရွေးချယ်ထားတဲ့ဒုတိယသမရာတွေနဲ့ပတ်သက်ပြီးကျွန်တော်တို့သောဒရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတိုင်းလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။ဒါကတော့ဒုသမရတွေရွေးချယ်ရာနဲ့ပတ်သက်ပြီးတော့ဒီကနေ့ညမှာတင်ဆက်မဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးတင်ပြမှာမို့တော်ရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုတော့နေပြည်တော်ကိုရောက်နေတဲ့ VOA သတင်းတောက်ရဲ့သတင်းပေးပို့ချက်ကိုတင်ပြမှာပါ။သမရနေရာအတွက်ရှင်ပြရာမှာပထမအဆင့်အနေနဲ့တောက်ကြနေကပြည်သူ့လွှတ်တော်မှာဒုသမရအမည်စင်းတင်သွင်းထားသူတွေကိုမဲခွဲဆုံးဖြတ်ရမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတင်သွင်းထားတဲ့ဦးထင်ကျော်က294မဲတီခိုင်ဖြိုးပါတီကတင်သွင်းထားတဲ့လက်ရှိဒုသမရစိုင်းမောက်ခန်းက29မဲနဲ့ပထမအကြော့ရွေးချယ်မှုမှာအပြတ်အသတ်အနိုင်ရခဲ့ပါတယ်။ဆယ်စုနှစ်ပေါင်းများစွာစစ်တပ်ကလွှမ်းမိုးထားပြီးတဲ့နောက်မှာမတ်လ30ရက်နေ့မှာတော့အစိုးရအာဏာကိုလွှဲပြောင်းရယူဖို့ NLD ပါတီကပြင်ဆင်နေတဲ့အချိန်ဒါဟာဒီမိုကရေစီနည်းအရနောက်ဆုံးလှုပ်ဆောင်ချက်လေးဖြစ်ပါတယ်ဒီကြောင့်နဲ့ပတ်သက်လို့နေပြည်တော်ကနေ VOA သတင်းတောက် Steve Harman သတင်းပေးပို့ထားတာကိုမန္နနာချန်ကပြောပြမှာပါရှင
်အခုဆိုရင်သမရဖြစ်လာဖို့တေချာသလောက်ရှိသွားပြီဖြစ်တဲ့ NLD ကိုယ်စားလှယ်ဦးထင်ကျော်ဟာပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကသတိထားရွေးချယ်ခဲ့သူဖြစ်ပြီးတော့တောက်ကြနေကသူ့ကိုလွှတ်တော်တွင်မဲခွဲဆုံးဖြတ်ရမှာတော့ ပါတီကိုယ်စားလှယ်တွေအားလုံးကိုထောင်ဆန်းစုကြည်ကကိုယ်တိုင်ဦးဆောင်ခဲ့ပါတယ်။ဒါပေမဲ့လည်းနိုင်ငံခြားသားသားနှစ်ယောက်ရဲ့မိခင်ဖြစ်တဲ့ထောင်ဆန်းစုကြည်ကိုယ်တိုင်သမရဖြစ်လာဖို့မှာအဟန့်တားဖြစ်နေရတဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့နီးလန်းရှာမရခဲ့တဲ့အပေါ်မှာတော့တော်တော်များများကစိတ်ပြက်လက်ပြက်ဖြစ်ခဲ့ကြတာပါ။လွတ်တော်ကိုလေးလာသူဖြစ်တက်ရောက်ခဲ့တဲ့မက်ခင်တီတာစင်ကတော့
I really feel a little bit feel sorry for her. Miss
Aung San Suu Kyi and Aung San Suu Kyi အတွက်တော့ကျမနည်းနည်းတော့စိတ်မကောင်းဖြစ်မိပါတယ်။ဦးထင်ကျော်အတွက်လည်းဝမ်းသာဂုဏ်ယူတဲ့အကြောင်းပြောချင်ပါတယ
်။ဒါပေမဲ့လည်းAung San Suu Kyi နဲ့သူကိုယ်တိုင်ရွေးချယ်ထားတဲ့သမ္မတတို့ဟာမြန်မာနိုင်ငံမှာစိတ်တိုင်းကျစီမံခန့်ခွဲအုပ်ချုပ်နိုင်မှာတော့မဟုတ်ပါဘူး။လွတ်တော်ရဲ့25ရာခိုင်နှုန်းကိုစစ်တပ်ကအလိုအလျောက်ရယူထားပြီးဖြစ်တယ်လို့အဓိကကျတဲ့ဝန်ကြီးဌာနတွေကလည်းသူတို့ကပဲထိန်းချုပ်ထားမှာဖြစ်ပါတယ်။သမရနေရအတွက်စစ်တပ်ကရွေးချယ်ထားတဲ့ကိုယ်စားလှယ်အနေနဲ့လာမယ့်သတင်းပတ်လွှတ်တော်တွင်မဲပေးရွေးချယ်မှုကြရင်တေချာပေါက်ရှုံးမှာဖြစ်ပေမဲ့လေဒုသမရနှစ်နေရတဲ့ကတနေရကိုတော့ရရှိမှာဖြစ်ပါတယ်။ဒါကြောင့်လဲဒီအခြေအနေကရာစုနှစ်တဝက်ကျော်ကြာအာဏာကိုမြဲမြဲဆုပ်ကင်ထားခဲ့တဲ့စစ်တပ်ကလည်းလက်ခံနိုင်မဲ့နှစ်ဖက်စလုံးအတွက်အကျိုးရှိမဲ့အခြေအနေတစ်ခုလို့ရွေးကောက်ပွဲအနိုင်ရ NLD အမတ်တွေကမျှော်လင့်ထားကြတာပါ။ဒီအခြေအနေနဲ့ပတ်သက်ပြီး NLD လွှတ်တော်အမတ်ဦးစော်သိန်းက
Even though that we are not a democratic country but we are moving
ကျွန်တော်တို့ရဲ့နိုင်ငံကဒီမိုကရေစီနိုင်ငံမဖြစ်သေးပေမဲ့ဒီမိုကရေစီအသီးအပွင့်တွေပေါ်ထွက်လာမဲ့တိုင်းပြည်တစ်ခုစီကိုအမြန်ဆုံးဥတီပြီးသွားနေပါတယ်။
အစိုးရအပြောင်းလဲမတိုင်ခင်လက်ရှိအချိန်တွေအထိတော့အရင်လွှတ်တော်မှာအများစုနေရာရခဲ့တဲ့ပြည်ခိုင်ပြိုအမှတ်တွေကလက်ရှိလွှတ်တော်တွင်လူနည်းစုဖြစ်ရတဲ့အခြေအနေတစ်ကိုအေးအေးဆေးဆေးလက်ခံမှုတွေ့ရပါတယ်။ပြည်ခိုင်ပြိုပါတီကလွှတ်တော်ကိုယ်စားလှယ်ဦးကိုကိုနိုင်ကလည
်းဦးထင်ကျော်နဲ့ပတ်သက်တဲ့အကြောင်းအရာတွေလည်းပဲသတင်းဆက်တဲ့လေတရအလုံးရပါတယ်သိပါတယ်။အဲတော့သူလည်းပဲအရေးသွေးရှိတဲ့နိုင်ငံကိုဦးဆောင်နိုင်မဲ့ကောင်းဆောင်ကောင်းတယောက်လိုပဲဒီလိုပဲကျွန်တော်ယုံကြည်ပါတယ
်မြမပြည်အတွက်အစ်တက်လာမဲ့တမရတယောက်ကိုတရားဝင်ရွေးချယ်ဖို့ကိုတော့လာမဲ့အင်္ဂါနေ့ကိုရက်သတ်မှတ်ထားပြီးဒုတိယနဲ့တတိယရရှိကြသူတွေကတော့ဒုတမရတွေအသီးသီးဖြစ်လာကြမှာလည်းဖြစ်ပါတယ်ရှင်
မနနာချမ်းပြပြပါတာပါအခုလိုမြန်မာနိုင်ငံမှာသမရတွေရွေးဖို့လွှတ်တော်ထဲမှာအလုပ်များနေချိန်အမေရိကန်ပြည်ထောင်စုမှာလည်းလာမယ့်2016ခုနှစ်သမရရွေးကောက်ပွဲအတွက်စကားစစ်ထိုးပွဲတွေနဲ့ပါတီတွင်းရှင်ပြိုင်မှုတွေအကျိတ်နေဖြစ်လာနေပါတယ်ကြာသာပတေးနေ့ Republican Party တွင်းသမရလောင်းချင်းရှင်ပြိုင်မှုမှာတော့အထက်လွှတ်တော်အမတ် Marco Rubio ကကျူးမားနိုင်ငံနဲ့မြန်မာနိုင်ငံအခြေအနေချင်းမတူကြောင်းနှိုင်းယှဉ်ပြောကြားသွားတဲ့ TV သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးမက်ခွာညိုကပြောပြပါအောင်ရှင်
ဟုတ်ပါတယ်မိုင်းဂျင်နာရေကျူဘာနွယ်ပါအမေရိကန်နိုင်ငံသားဖြစ်တဲ့အထက်လွှတ်တော်အမတ်မာကိုရူဘီယိုကအမေရိကန်ပြည်ထောင်စုနဲ့ကျူဘာနှစ်နိုင်ငံအကြားတန်တမန်ဆက်ဆံရေးပြန်လည်ထူထောင်လာတဲ့ပတ်သက်ပြီးကျူဘာနိုင်ငံအခြေအနေနဲ့မြန်မာနိုင်ငံရဲ့အခြေအနေမတူတဲ့အကြောင်းဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာကြာသပတေးနေ့ကကျင်းပတဲ့စကားဆွေးနွေးပွဲအတွင်းမှာနှိုင်းယှဉ်သွားတာပါမြန်မာနိုင်ငံမှာလိုဒီမိုကရေစီရေးအရာအပြောင်းလဲတစုံတရာမတွေ့ရတဲ့အတွက်ကျူဘာနိုင်ငံနဲ့တန်တပန်ဆက်ဆံရေးပြန်လည်ထူထောင်တာမှာသမ္မတအိုဘားမားအစိုးရဘက်ကအလင်းစလိုနိုင်လို့နဲ့ဆိုပြီးတော့သူကဝေဖန်ခဲ့တာပ
ါ Compare that to the changes that were required in Burma and by no means is Burma a perfect country but at least when there was a democratic opening to Burma they were required to make some democratic
မြန်မာနိုင်ငံမှာအပြောင်းလဲပေါ်လာဖို့လိုအပ်ချက်တွေနဲ့နိုင်ရှင်ကြည့်ပါမြန်မာနိုင်ငံမှာအခြေအနေတွေဟာအားလုံးပြည့်စုံတဲ့အနေအထားမဟုတ်ဘူးဆိုတာအားလုံးသိတဲ့တေချာနေတဲ့ကိစ္စပါ။ဒါပေမဲ့ဒီမိုကရေစီရေးအတွက်ပွင့်လင်းမှုတချို့ရှိလာခဲ့ပါတယ်။ဒီမိုကရေစီရေးအရာပွင့်လင်းမှုတွေရှိလာအောင်ဖြစ်အောင်လှုပ်ဆောင်ပေးဖို့တောင်းဆိုခဲ့ပါတယ်။တန်တမာရေးအရာဆက်ဆံမှုတွေရှိလာဖို့ဆိုရင်ဒီမိုကရေစီရေးအရာပြောင်းလဲမှုတွေရှိဖို့လိုပါတယ
်။စကားစစ်ထိုးပွဲအတွင်းတခြား Republican သမ္မတလောင်းအဖြစ်ရှင်ပြိုင်နေသူတွေနဲ့ American ပြည်သူအများစုကလည်းသမ္မတ Obama လိုပဲကျူဘာနိုင်ငံနဲ့ထိတွေ့ဆက်ဆံရေးကိုလှူလာတယ်။ဒီလိုလှူလာတာဘာများမှားယွင်းလို့လဲဆိုတဲ့အမေကို Marco Rubio ကအဲ့ဒီလိုပြန်ဖြေသွားတာပါ။သူက American နဲ့ကျူဘာနိုင်ငံဆက်ဆံရေးပြောင်းလဲလာတာကိုကြိုက်ပေမဲ့ကျူဘာဘက်ကပြောင်းလဲဖို့တော့လိုတဲ့အကြောင်းနဲ့တကယ်တမ်းကျူဘာမှာအစိုးရကဘာမှမပြောင်းလဲပဲနှစ်နိုင်ငံဆက်ဆံရေးပဲပြောင်းလဲသွားတဲ့အတွက်ကျူဘာအစိုးရကသာဒေါ်လာတွေကိုတန်းနဲ့ချီရနေပြီးနောင်လဲတန်းပေါင်းရာနဲ့ချီပြီးတော့ဆက်ရနေမှာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီလိုအနေအထားမျိုးမှာကျူဘာအစိုးရရဲ့အုပ်ချုပ်ရေးကိုခိုင်မာအောင်လုပ်ပေးလိုက်သလိုဖြစ်သွားပြီးစစ်တပ်အုပ်ချုပ်နေတဲ့အခြေအနေကတော့ပြောင်းလဲသွားမှာမဟုတ်ဘူးလို့မာကိုရူဘီယိုကအခုလိုဆက်ပြောပါတယ
် He has nothing in return and we are getting nothing in return and Cuba and its regime remains an anti-American communist dictatorship help North Korea evade
US လို့ကျွေးဆွဲလို့ရမယ်သူတယောက်ယောက်ကိုသမရဖြစ်တင်မြောက်တာကလွဲရင် ကျူးပါပြည်သူတွေတဲ့ဘာပြောင်းလဲမှပေါ်ဆောင်မှာမဟုတ်ပါဘူးဒီမိုကရေစီရေးအတွက်ဘာတစ်ခုမှလမ်းပွင့်လာမှာမဟုတ်သလိုကျူးပါမှာလူအခွင့်အရေးအတွက်လည်းဘာတစ်ခုမှဖြစ်လာမှာမဟုတ်ပါဘူးတကယ်တော့အခုလိုအမေရိကန်နဲ့ဆက်ဆံရေးလမ်းပွင့်သွားတဲ့အတွက်အခြေအနေတွေကအရင်ကတည်းကပိုဆိုးသွားပါတယ်ဆက်ဆံရေးလမ်းပွင့်လာတဲ့အတွက်ကျူးပါဆိုရကသူတို့ရဲ့ဖိနှိပ်မှုရန်တရားကိုအရင်ကတည်းပိုခိုင်အောင်လုပ်လာပြီးတော့သူတို့ကိုသူတို့အမြဲတမ်းအာဏာဆွဲကွိုင်ခွင့်ရအောင်လှုပ်ခွင့်ပေးလိုက်တယ်လို့ဖြစ်သွားပါတယ်ဒီအတွက်ကျူဘာဆိုရဘက်ကဘာမှပြန်မပေးပါဘူ
းအမေရိကန်ပြည်ထောင်စုတွေမှာပဲကျူဘာဆိုရဘက်ကလည်းပြောင်းလဲဖို့လိုတယ်ဆိုတာကိုအထက်လွှတ်တော်မှမာကိုရူဘီယိုကလူလူနဲ့ဆွေးနွေးပွဲတွေမှာအရင်တုန်းကလည်းပြောပူပါတယ်မာကိုရူဘီယိုရဲ့မိဘတွေကတော့ကျူဘာနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့အခြေချခဲ့သူတွေဖြစ်ပါတယ်လာမယ့်မတ်လ21ရက်ကျူဘာနိုင်ငံကိုသမ္မတဥဘာမာသွားဖို့စီစဉ်ထားပြီးဒီခီးစဉ်ဟာအထူးတန်ရက်တည်တဲ့နိုင်ငံတနိုင်ငံကိုနှစ်ပေါင်း90နီးပါးအတွင်းပထမဆုံးသွားရောက်မဲ့အမေရိကန်သမ္မတရဲ့သမိုင်းဝင်ခီးစဉ်ဖြစ်သတ်မှတ်ပြောဆိုနေကြပါတယ်ရှင်
။ကျေးဇူးပါမက်ခွန်ညိုရေအခုဆက်လက်နားဆင်ရမယ့်နိုင်ငံတကာသတင်းလွှာထဲမှာတော့ကုလသမဂ္ဂဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးစုံစမ်းရေးမှူးကဘာသာစော်ကားမှုဆိုတဲ့ဥပဒေတွေကိုတကဘာလုံးမှာဖျက်သိမ်းဖို့တောင်းဆိုလိုက်တဲ့အကြောင်းဖြစ်ပါတယ်။ဒီဥပဒေတွေဟာလွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်ကိုအကန့်အသတ်ဖြစ်စေပြီးတော့ဘာသာခြားလူနည်းစုတွေအပေါ်အမုန်းပွားစရာဖြစ်စေတယ်လို့ဆိုပါတယ်။ VOA သတင်းတောက် Lisa Schlein Geneva ကုလသမဂ္ဂလူခွင့်ရေးကောင်စီကနေပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသားကပြောပြမှာပါရှင်။
လူလဇောဆန္ဒသဘောထားဖော်ထုတ်ခွင်းနဲ့ဘာသာရေးလူလခွင်းတို့ဟာအပြန်အလှန်အထောက်အကူပြုနေရပြီး blasphemy လို့ခေါ်တဲ့ဘာသာတရားစော်ကားမှုဆိုင်ရာဥပဒေဟာဒီအခြေခံအခွင့်အရေးတွေကိုပြစ်ပြင်အားရောက်နေတယ်လို့လူခွင့်ရေးကျွမ်းကျင်သူ Heiner Bielfelger ဆိုပါတယ်ဒီလိုကြောက်စရာကောင်းတဲ့ဥပဒေတွေကိုပြဋ္ဌာန်းထားတဲ့အတွက်ဆိုးရွားတဲ့အကျိုးဆက်တွေဖြစ်လာတာကိုဘာသာကြားလူနည်းစုတွေအများဆုံးခံစားနေရတယ်လို့လည်းသူကဆိုပါတယ်ပါကစ္စတန်နိုင်ငံဟာဒီလိုရက်ဆက်ကြမ်းကြုတ်တဲ့ဘာသာတရားစော်ကားမှုဥပဒေအရသေတံစီရင်တဲ့နေရာမှာထင်ရှားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ထက်ချင်းသေတံပေးကွန်မြတာမျိုးမရှိသေးပေမဲ့ဘာသာစော်ကားမှုနဲ့ဆွဆွဲခံထားရပြီးသေတံချမှတ်ခံထားရသူတွေပါကစ္စတန်မှာအများကြီးရှိနေတယ်လို့ဘယ်ဖက်ကဆိုပါတယ်။ပါကစ္စတန်မှာဒီဥပဒေတွေကြောင့်မလျော်မကန်ပြစ်ဒဏ်ခံရသူဘာသာကြားလူနည်းစုတွေကတော့ရှီယာတွေ၊ခရစ်ယာန်တွေ၊အမာဒီတွေဖြစ်ကြပါတယ်။သူတို့ဟာမွတ်စလင်အစ်စ်မဟုတ်ဘူးလို့ဆွဆဲခံကြရတာပါဒါပေမဲ့အရှေ့အလယ်ပိုင်းအရှေ့တောင်အာရှအာရှလယ်ပိုင်းဥရောပနိုင်ငံတချို့မှာတောင်ဘာသာစော်ကားမှုဥပဒေတွေရေးဆွဲထားတာတွေ့ရတယ်လို့ဆိုပါတယ်ဂျာမနီ၊ဒန်မတ်၊ပိုလန်၊ဂရိနိုင်ငံတို့မှာဆိုရင်လေခေါင်းကဥပဒေတွေဒါမှမဟုတ် post blasphemy law လို့သူကခေါ်ဆိုရက်ဘာသာစော်ကားမှုခေတ်လွန်ဥပဒေတွေရှိတယ်လို့ထောက်ပြပါတယ်ဒီဥပဒေအလုံးဟာဖျားသခင်ကိုဂုံပြုကြီးညိုဖို့ရွယ်တာမဟုတ်ဘဲဘာသာရေးနဲ့ပတ်သက်တဲ့ခံစားစိတ်ကိုအကာအကွယ်ပေးဖို့အတွက်ရည်ရွယ်ဖြစ်တယ်လို့ဆိုပါတယ်။ရုရှားဟာလည်းသူတို့ရဲ့ဘာသာစော်ကားမှုဥပဒေကိုပုံမတင်းတင်းကြပ်ကြပ်ချုပ်ကန့်လာနေတယ်လို့ VOA ကသူကပြောပြပါတယ
်။ Russia also in the Human Rights Council now really has taken over the torch.
ခုခါရုရှားဟာလည်းပါကစ္စတန်ရဲ့လမ်းစဉ်ကိုကင်ဆယ်ပြီးတော့ရှီယူဆဲ Orthodox ဘာသာဝင်တွေရဲ့သဘောထားကိုအကာအကွယ်ပေးဖို့လူခွင့်ရေးကောင်စီမှာတောင်းဆိုနေပါတယ်။ဒီဘာသာစော်ကားမှုနဲ့အရေးယူအပြစ်ပေးဥပဒေတွေဟာလူများစုကိုကာကွယ်တာလူများစုရဲ့ခံစားမှုတွေကိုကာကွယ်ပေးပြီးလူနည်းစုတွေကိုနင့်နာစေတာဖြစ်ပါတယ
်။ခိုင်လုံစိတ်ချရမှုရှိစေဖို့အတွက်ဥရောပကောင်စီပါလီမန်အမတ်တွေရဲ့ညီလာခံကတောင်းဆိုထားတဲ့အတိုင်းဥရောပနိုင်ငံအလုံးဟာခက်မမီရောတဲ့ဒီဘာသာစော်ကားမှုဆိုင်ရာဥပဒေဒါမှမဟုတ်ဘာသာစော်ကားမှုခက်လွန်ဥပဒေတွေကိုရှင်းလင်းဖယ်ရှားသင့်တယ်လို့လည်း Heiner Bielfelger ဆိုပါတယ်။ဒီလိုဥပဒေတွေဟာမွတ်စလင်နိုင်ငံတွေမှာသာအဓိကတွေ့ရပေမဲ့ဟိန္ဒူဗုဒ္ဓဘာသာနဲ့ခရစ်ယာန်လူအဖွဲ့အစည်းတချို့မှလည်းတွေ့နေရသေးတယ်လို့ဆိုပါရယ်မကြာခဏဆိုသလိုဝေဖန်သူတွေကိုချိုးနှိမ်ဖို့အတွက်ဒီဥပဒေမျိုးကိုသုံးလေးစီပြီးဘာသာရေးယုံကြည်မှုအပေါ်အခြေခံခွဲခြားဆက်ဆံမုန်တီးစိတ်တွေဖြစ်စေတယ်လို့ဆိုပါရယ်အရှေ့လက်ပိုင်းနိုင်ငံတွေနဲ့ရုရှားမှာဆိုရင်အကြမ်းဖက်မှုတိုက်ဖျက်ရေးခေါင်းစဉ်တက်ပြီးဘာသာကွယ်လူနည်းစုတွေကိုပုံမပြစ်မှတ်ထားဖမ်းဆီးမှုတွေလုပ်နေကြပါရယ်အကြမ်းဖက်မှုတိုက်ဖျက်ရေးဟာတကယ်လူသင်းတဲ့လူရဖြစ်ပေမဲ့အခြေခံလူခွင့်ရေးကိုစတေးကန့်တတ်ပြီးတော့မလုပ်သင့်ဘူးလို့လည်းသူကထောက်ပြထားပါရခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန်မ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOE မြန်မာပိုင်းရဲ့စနေမနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 32 40တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။
ကျင်ခဲ့လို့မရခဲ့တဲ့ဥပဒေတွေပေါ့ဒါတွေကိုကျွန်တော်တို့အဓိကထားပြီးလွတ်တော်ထဲမှာဒီဒုတိယကျင်လွတ်တော်တက်တာမှာကျွန်တော်တို့ဆောင်ရွက်သွားမှာမယ်အဓိကတော့လေဟိုတိုင်းပြည်တွေပြည်သူလူထုတွေအတွက်ကြိုးမပြူတဲ့ဥပဒေမျိုးတွေပေါ့ဒါတွေကျွန်တော်တို့ပြင်ဆင်တဲ့ဥပမာ
ဒါကတော့အမျိုးသမီးကဏ္ဍမှာနိုင်ငံတကာအမျိုးသမီးများနေအထိတ်မှန်နဲ့ပတ်သက်လို့တင်ပြထားတဲ့အကြောင်းအရာကိုနားဆင်ရမှာပါရှင်ဒါအပြင်သိပ္ပံနဲ့နည်းပညာကဏ္ဍကိုလည်းထုတ်လွှင့်ပါပါအခုတော့ကမ္ဘာသတင်းမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအာပေါ်မပြတ်ဥကြော်ဇန်တာနဲ့မက်ခွာညူတို့ကကောက်နှုတ်တင်ပြမှာပါရှင
်မြန်မာနိုင်ငံခေပြောင်းချိန်လို့ဆိုပါတော့ဆွဲခေါင်းစဉ်နဲ့ Nikkeiian Review မှာ Gwen Robinson ရေးသားထားတာကိုဥစွာတင်ပြလိုပါတယ်ကျောင်းဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒုတိယသမ္မတလောင်းနှစ်ယောက်ကိုအဆိုပြုလိုက်ပြီးချိန်မှာစစ်တပ်ကလည်းသဘောထားတင်မာတဲ့ဗိုလ်ချုပ်ဟောင်းတယောက်ကိုသူတို့ဘက်ကဒုတိယသမ္မတလောင်းအဖြစ်အဆိုပြုလာပါတယ်။ဒါကြောင့်တင်မာမှုတွေရှိမယ်ဆိုတာတွေ့လာရပါတယ်။ကျောင်းဆန်းစုကြည်ရဲ့စစ်တပ်နဲ့သဟဇာတာဖြစ်ရေးဆိုတဲ့သဘောထားအခက်ကြုံရတော့မဲ့အခြေအနေရှိနေပါတယ်။ဗိုလ်ချုပ်ဟောင်းမြင့်ဆွေဟာရခင်စစ်အစိုးရရဲ့ထောက်လှမ်းရေးကိုပါဦးဆောင်ခဲ့မှုတဲ့ဝါရင်တပ်မှုကြီးတယောက်ဖြစ်ပါတယ်။2009ရန်ကုန်မှာဖြစ်ပေါ်ခဲ့တဲ့ဆန္ဒပြပွဲတွေကိုအကြမ်းဖက်နှစ်ကုပ်မှုနဲ့လည်းပတ်သက်နေတဲ့အပြင်စီးပွားရေးမသမာမှုတွေနဲ့လည်းနာမည်ဆိုးထွက်နေသူတူဖြစ်ပါတယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်ရဲ့အဂရိမှုကင်းစင်သောအဆိုအရဖြစ်ရေးဆိုတာကိုတိုက်ရိုက်စင်ခေါ်နေသူလည်းဖြစ်နေပါတယ်။စစ်တပ်အတွင်းမှာလည်းသူတို့တက်ကိုပြုပြင်ပြီးပြည်တွင်းပြည်ပမှမြန်မာပန်းလှစေခြင်းသူလူထုလေးစားကြည်ညိုမှုခံရင်သူတွေရှိနေပါတယ်။အဲ့ဒီအစိပ်ပိုင်းတွေကတော့ဥမြင့်ဆွေကိုအခုလိုရွေးချယ်လိုက်တဲ့ကိစ္စကိုသဘောတူလိမ့်မယ်မဟုတ်ပါဘူး။ဘူဂျုံမူကြီးမင်းအောင်နိုင်ကသူ့ရဲ့ယာဒုစက်တန်းကို9နှစ်တိုးချက်ပြီးလာမယ့်9နှစ်အတွင်းမှာလည်းပြီးခဲ့တဲ့9နှစ်ကလိုပဲတည်တည်ငြိမ်ငြိမ်ရှိစေရမယ်ဆိုပြီးပြောလာတဲ့အတွက်ဒါဟာကြီးကြီးမားမားနိုင်ငံရေးအပြောင်းအလဲလုံးမဲ့ကိစ္စကိုသူလက်မခံဘူးဆိုတာပြသလိုက်ခြင်းပဲဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာလည်းသူသမ္မတမဖြစ်နိုင်ဘူးဆိုတာကိုလက်ခံလိုက်သလိုဖြစ်နေပါပြီ။ဒုတိယသမ္မတလောက်တွေကိုရွေးချယ်လိုက်တဲ့အတွက်ဆိုရင်သူဟာသမရအထက်ကနေမယ်အစိုးရကိုသူသာလျင်တကယ်တမ်းကြီးကြပ်မယ်ဆိုတော့သူဘယ်ခန်းကနေမလဲဆိုတာမေးစရာဖြစ်လာပါတယ်။ဒါဟာအတိအကျမသိရသေးပါဘူး။သုံးသက်သူတချို့ကတော့သူဟာနိုင်ငံခြားရေးဝန်ကြီးနေရာကိုယူလိုက်မယ်လို့တွက်ကြပါတယ်။ဒါမှလည်းကာလုံနိုင်ငံတော်ကကွယ်ရေးနဲ့လူမျိုးရေးကောင်စီမှသူကအဖွဲ့ဝင်ဖြစ်ပါဝင်လာနိုင်တဲ့အခြေအနေရှိပါတယ်။ဝန်ကြီးအဖွဲ့မှလည်းစစ်တပ်ကအရေးကြီးတဲ့ရာထူးတွေကိုယူထားတဲ့အတွက်ဒီကိစ္စဟာလည်းပဲအခက်အခဲတရားဖြစ်နိုင်တယ်လို့သူရေးသားထားပါခင်ဗျာ။
အရေးပါလာတဲ့မြန်မာနိုင်ငံရဲ့တည်ငြိမ်မှုဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့သတင်းဆောင်ပါတစ်ပုဒ်ကိုပြောပြချင်ပါတယ်။အောင်မြင်စေမြန်မာနိုင်ငံရဲ့အတွင်ကူးပြောင်းနေမှုဟာအရှေ့တောင်အရှနိုင်ငံတွေအတွက်သာမကဒီထက်ပိုကျယ်ပြန့်တဲ့ဒေသတွင်းရဲ့တည်ငြိမ်မှုအထိပါအရေးပါတဲ့အကြောင်းအစားချထားပါတယ်။တန်ပေါင်း60ရှိတဲ့လူဦးရေကိုစစ်အစိုးရကနှစ်ပေါင်းများစွာအုပ်ချုပ်လာခဲ့ပြီးအခုလာမယ့်ဧပြီလ1ရက်နေ့မှာတော့လူကြိုက်များလာတဲ့အနိုင်ရပါတီ NLD ကစတင်အာဏာလွှဲပြောင်းယူပါတော့မယ်။မြန်မာနိုင်ငံဟာအာဆီယံအိန္ဒိယနဲ့တရုတ်နိုင်ငံတို့ကြားမှာရှိတဲ့အတွက်အာဆီယံနိုင်ငံတွေနဲ့အိန္ဒိယနိုင်ငံရဲ့ဆက်သွယ်မှုတခါအိန္ဒိယနိုင်ငံရဲ့အရှိမလှုပ်ရှားခြင်းမူဝါဒအတွက်သာမကတရုတ်နိုင်ငံရဲ့တောင်ပိုင်းနိုင်ငံတွေနဲ့ဆက်သွယ်မှုအတွက်ပါမြန်မာနိုင်ငံရဲ့တည်ငြိမ်မှုကမရှိမဖြစ်လိုအပ်တာပါတရုတ်အစိုးရကလည်းယာရုကအနားယူတော့မယ်လက်ရှိအစိုးရနဲ့အဆင်ပြေခဲ့သလိုနောက်တက်လာမယ့်အယက်သားအစိုးရတင်နဲ့လည်းဆက်ဆံရေးကောင်းမွန်ဖို့လိုလားပါလိမ့်မယ်မြန်မာနိုင်ငံတည်ငြိမ်အေးချမ်းဖို့အဓိကတော့ချက်ကကောင်းမွန်တဲ့စီးပွားရေးမူဝါဒရှိဖို့သာမကအာဏာစုပ်ကိုင်ထားစေစစ်ဖက်နဲ့တက်လာမယ့်အရက်ဖက်အစိုးရတစ်တို့ကြားမှာဆက်ဆံရေးကောင်းမွန်မှုလည်းရှိရပါလိမ့်မယ်အခုချိန်ထိတော့လက်တွေ့အကျိုးမြတ်မှုနဲ့အများပြည်သူရဲ့စံတကြားမှာတဟဇာတဖြစ်ခဲ့ပါတယ်ဒီလိုအဖို့ထုံးမရှိတဲ့ဆက်ဆံရေးဆက်ပြီးတည်တံ့နေဖို့ကအလွန်အရေးကြီးပါတယ်ဒီလိုမှမဟုတ်ရင်မြန်မာနိုင်ငံမှာအမြင့်တွယ်နေတဲ့ခိုင်ခနာကွက်ပြားမှုတွေကိုအကျိုးကိုရှေ့တန်းတင်တာတွေပြန်ပြီးတော့ထွက်ပေါ်လာပါလိမ့်မယ်လို့ရေးသားထားတဲ့သတင်းဆောင်ပါကို District Time Online စာမျက်နှာမှာဖတ်ရှုနိုင်ပါရဲ့ရှင်
အခုဆက်လက်ပြီးတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင
်ဒီကနေ့မင်းတင်ပြမယ် idiom အသုံးက
to go cold turkey
ဖြစ်ပါတယ်စာလုံးပေါင်းက TO2 GO go to go ကသွားတာဒါမှမဟုတ်တခုခုကိုစတင်ပြုလုပ်တာ COLD cold ကအေးစက်တာ TURKEY turkey ကကျက်စင်ဆိုတော့စကားစုခုနဲ့တရိုက်အသေးပဲကတော့အေးစက်တဲ့ကျက်စင်ဖြစ်အောင်စတင်လုပ်တာဖြစ်ပါတယ်ဒီအသုံးဆင်းသက်လာတာကတော့နောက်ခံအမျိုးမျိုးရှိပေမဲ့တခုကတော့ညက်အကောင်ကြီးလာတဲ့ကျက်စင်တစ်ကောင်လုံးကိုအမွှေးနှုတ်ပြီးအစိမ့်တိုင်းထားရင်အရေကောမှာကြက်သီးမှွေးညင်းထသလိုအသွေနဲ့မြင်တွေ့ရမှာဖြစ်ပါတယ်အလားတူပါပဲဒီသုံးရဲ့ idiom အတိပဲကမူရည်ဆေးအရက်ဆစ်လေးစသဖြင့်ကိုဖြတ်ရမှာတဖြည်းဖြည်းမဟုတ်ပဲရုတ်တရက်လုံးဝဖြတ်လိုက်တဲ့အခါအဲ့ဒီဖြတ်တဲ့သူတွေဟာဂဒုံကင်းဖြစ်တာချမ်းတုံလာတာကြက်သီးမှွေးညင်းထတာစသဖြင့်ဖြစ်တဲ့အတွက်အဲ့လိုမူရည်ဆေးအရက်ဆစ်လေးစသဖြင့်ဆွဲနေတာကိုကျမတို့မြန်မာအခေါ်အစိမ့်ဖြတ်ဖြတ်ရင်အဲ့ဒီလူရဲ့ပုံပန်းတရံဟာကျက်စင်တကောင်လုံးရဲ့အရေးမှာကြက်တီးမွေးညင်းထတာနဲ့တူတယ်ဆိုပြီးတော့နှိုင်းရှင်ပြောရကနေဒီအသုံးဆင်းသက်လာတာဖြစ်ပါတယ်။ဒါကြောင့် idiom အသေးပဲကတော့ဆွဲနေတဲ့အချင်းကိုရုတ်တရက်ဖြတ်တာကို to go cold turkey ရဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
After smoking for over 20 years, John decided to go cold turkey
John ga ni ne se jo sili taw la pi de naw sili ko long wa phyat pho song phyat lite de lo thi bi ya ba de u ma ko naw de khaw le la chi cha ya aw ma
After smoking for over 20 years John decided to go cold turkey
swae ni de a chin ko yut de phyat da ko idiom a thong ya be lu pyo ma le
to go cold turkey
lo pyo lu ya ba de အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်မှာပါ။မတ်လ၈ရက်နေ့ကကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ဖြစ်ဂျနီဗာခြေဆိုင် IPU ခေါ်နိုင်ငံတကာလွှတ်တော်အမတ်များတမက္ကကနေ2015ခုနှစ်တွင်အမျိုးသမီးများလွှတ်တော်မှာပါဝင်မှုအခမ်းကဏ္ဍပြန်လည်သုံးသပ်ချက်အစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ကမ္ဘာတဝက်အမျိုးသမီးအမတ်တိုးတက်မှုနှုံနှေးကွေးတာတွေတွေ့ရပေမဲ့လည်းမြန်မာအပါအဝင်အထုနိုင်ငံတွေမှာတော့တိုးတက်မှုတွေဖြစ်ပေါ်နေတဲ့အကြောင်းဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကဆက်ပြီးတင်ပြမှာပါရှင
်
မနက်ရှိရနေမှာကြက်ရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ဖြစ်ဂျနီဗာခြေဆိုင် IPU ကွန် Inter Parliamentary Union ကကမ္ဘာ့ထောက်လွှတ်တော်တွေမှာအမျိုးသမီးတွေပါဝင်နိုင်မှု2015ပြန်လည်တုံ့တက်ခြင်းအစီရင်ခံစာကိုထုတ်ပြန်ခဲ့ရမှာကမ္ဘာ့ထောက်နိုင်ငံရေးမှာအမျိုးသမီးတွေပါဝင်နိုင်မှုအခန့်ကဏ္ဍကတိတ်တိုးတက်မှုမရှိခဲ့တာတွေ့ရတဲ့အတွက်အမျိုးသမီးတွေအတွက်လူမှုရေးနဲ့စီးပွားရေးအပြောင်းအလဲတွေဖြစ်ပေါ်လာစေမဲ့ကြိုးပမ်းမှုတွေဟာလည်းအဟံဒါရီရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်2015ခုနှစ်မှာမြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်မှာနိုင်ငံပေါင်း58နိုင်ငံတို့ဟာလွှတ်တော်ရွေးကောက်ပွဲတွေကျင်းပခဲ့ရမှာတချို့နိုင်ငံတွေမှာအမျိုးသမီးလွှတ်တော်မတ်တွေရွေးချယ်တင်မြှောက်ခံရမှုနည်းပါးတာတွေရှိခဲ့ပေမဲ့မြန်မာနိုင်ငံအပါအဝင်တချို့နိုင်ငံတွေကြတော့အမျိုးသမီးများလွှတ်တော်မှာရွေးကောက်တင်မြှောက်ခံရမှုဟာတိတိသားသားတိုးတက်လာတာတွေ့ရပါတယ်ထိပ်က6နိုင်ငံတွေကတော့ပထမဦးဆုံးဆူရီနမ်ဖြစ်ပြီးတိုးတက်မှုက 15.9 ရာခိုင်နှုန်းဒုတိယအီဂျစ်က 12.9 ရာခိုင်နှုန်းတတိယအီသီယိုးပီးယားက 17 ရာခိုင်နှုန်းစတုထမြန်မာနိုင်ငံက 9.5 ရာခိုင်နှုန်းရှိပြီးဆတ်ထမကဗြိတိန်နိုင်ငံ 9.4 ရာခိုင်နှုန်းစသဖြင့်ဖော်ပြထားပါတယ်ကမ္ဘာထွန်းချုပ်ကြည့်မယ်ဆိုရင်တော့အမျိုးသမီးလွှတ်တော်မှအရေးအတွက်ဟာ 22.6 ရာခိုင်နှုန်းရှိပါတယ်ဒါပေမဲ့လို့လေအမျိုးသမီးတွေလွှတ်တော်မှာပါဝင်နိုင်မှုတိုးတက်မှုဟာဒီနှစ်အတွက်3.5ရာခိုင်နှုန်းသာရှိတဲ့အတွက်ကြောင့်လေဒါဟာစိတ်ပူပင်စရာဖြစ်တယ်လို့ IPU ကထောက်ပြထားပါတယ်။ဒါကြောင့်လဲ SDG လို့တို့ကခေါ်တဲ့ရရှိခံမဲ့ဖွံ့ဖြိုးမှုရည်မှန်းချက်တွေမှာပါဝင်တဲ့ Jama Dandu, a queen ye yashi mugu, Natang Dunse me, Pimi Naimu, Yatajeha, Atlan Kwawise, Shide Lule, IBU, Nunjai Mu, Karin Jaberga, Piovari. Depemaro, Ayasia, Gaunet, Dutemu Diagaro, Kababoma, Lutto, Okra, Yaru Rima, Seshi Yagai no Nibaha, Amute Midri, Pijara, we are being. Natang Sengagunema, Lutto, Okra, Amute Midi. Ms. Jaberga.
Nepal, which is quite emblematic after the adoption of the constitution in the country, Namibia and UAE
being the first country. Namibia and UAE, Arab Sobomia Nangamale, Kankebare. UAE Garo, Arab Nangandridema, Parmazon, Amutami Luto Okatago, Kankede Nangamba.
Kababoma, mute me to do, uye, miazunga, penangamale. A pigaro, Rwandawa. Edima, mute me to do, ma, ye dweha, chousinga, yagai no shida, pipari. Mimanangamao, a chi niga, belu shibadre. Natowsinga, November, yuka, webi, a mute me to do, a madwe, a ye dweha, I be you yet, seeing kanza yaro. Aulo do, a mat, dumyan, said, don't unne, lazed uga, a mute me to pijabi. Yanung Abin, Senidatma, Kuni Yagai no Shida Pibari, Telo Domaro, Amania, Dia Chausse, Shinia, Ne, Nase, Dunga, Amute Miri, Pijare, Dreja, Yanung Abin, Setong Datma, Kuni Yagai no Shide, Lu, IBU, Seeing Kanzama, Popia, Tavari, Dabin Tausenga, Yuga Wema, Apiata, Nayashi Lady, Muta Democracy, a Puejogani, Ama Amyazu, Bawinet, Pidulodo, Dudia Miao, Patama Jing, Siwe Wego, February Lazanga, call you Gayama. To judge it, Yagaro, Yai the Barbri P. One man Chowzo, Miss Anda Nemiga, Enelie Lodo, Guze, Dokin, Tijwego, Yai the Barbri P. Can Achime Pibari? February La Dianiga, Jantisa, Jinsu, Mugule, Yai the Barbriga, Kulu, Dime B. Geraba.
Geno. Pizu, Lodo, Guzle, P. ရွေးချယ်ခံရပြီးဖြစ်သဖြင့်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်စောင့်ရှောက်ပြီးနိုင်ငံတော်၏ဥပဒေများကိုလည်းနိုင်ငံတော်များပေါ်စောင့်တည်ယူတည်ဆောက်စောင့်တည်ယူတည်ပါမည် ဤတော်စုမပြုတ်ွဲရေးတိုင်းနာစီလုံးညီညွတ်မှုမပြုတ်ွဲရေးအချုပ်ချာအာနာတိဒခိုင်မြဲရေးတို့ကိုထာဝရစဉ်ဦးထိပ်ပန်စဉ်ဆောင်ရွက်ပါမည်တို့ပြင်ယခုကျွန်ုပ်ထားဆောင်ပြီးဖြစ်သောတာဝန်ဝတ္တရားများကို
ဆောင်ရွက်မည်ဟုလေးနှစ်တီကြီးစွာတတိတစ္ဆာပြုပါသည်ခုလိုတာဝန်ပြည့်ချင်းခံရတာနဲ့ပတ်သက်လို့သူအနေနဲ့ဂုံယူမိတဲ့အကြောင်းဒေါက်ခင်ထေးကျွဲကသတင်းတောက်တွေကိုပြောခဲ့ပါတယ်စိတ်တော့စိတ်လှုပ်ရှားတာပေါ့ဘာဖြစ်လို့တခါမှလည်းအဲ့လိုမျိုးတလောက်တီကြီးခံရတဲ့အခါနာတစ်ခုလို့တပါပြီးအပြင်မလုပ်ဘူးပေါ့နော်ဘယ်လောက်ခုတော့ခါကြတော့စိတ်လေးစိတ်လှုပ်ရှားတယ်ငူးလေးဝန်တာတယ်
ဒီနေ့ဆက်လက်ပြီးတော့ဒီနေ့ဆက်လက်ပြီးတော့ဒီနေ့ဆက်လက်ပြီးတော့ဒီနေ့ဆက်လက်ပြီးတော့ဒီနေ့ဆက်လက်ပြီးတော့ဒီနေ့ဆက်လက်ပြီးတော့ဒီနေ့ဆက်လက်ပြီးတော့ဒီနေ့ဆက်လက်ပြီးတော့ဒီနေ့ဆက်လက်ပြီးတော့ဒီနေ့ဆက်လက်ပြီးတော့ဒီနေ့ဆက်လက်ပြီးတော့ဒီနေ့ဆက်လက်ပြီးတော့ဒီနေ့ဆက်လက်ပြီးတော့ဒီနေ့ဆက်လက်ပြီးတော့ဒီနေ့ဆက်လက်ပြီးတော့ဒီနေ့ဆက်လက်ပြ
တော့တရားမှာတော့ကျွန်တော်တို့၃၄နှစ်ကျော်၄နှစ်လောက်ပါလေကျွန်တော်တို့ဟိုပြည်သူရဲ့အတန်တွေကိုကျွန်တော်တို့လွတ်တော်တွေကနေပြောခဲ့ပြီးပါပြီအဲ့ဒီတော့ကကျွန်တော်တို့ဖြစ်စေချင်တာတွေမဖြစ်ခဲ့တာတွေပေါ့နော်ကျွန်တော်တို့ပြင်ဆင်နေလို့မို့ပြင်ခဲ့လို့မရခဲ့တဲ့ဥပဒေတွေပေါ့ဒါတွေကိုကျွန်တော်တို့အဓိကထားပြီးလွတ်တော်တွေမှာဒီဒုတိယကျင်လွတ်တော်တရားမှာတော့ကျွန်တော်တို့ဆောင်ရွက်သွားမယ်အဓိကတော့လေဟိုတိုင်းပြည်ပြည်သူလူထုတွေအတွက်အကျိုးမပြုတဲ့ဥပဒေမျိုးတွေပေါ့ဒါတွေကျွန်တော်တို့ပြင်ချင်တဲ့ဥပမာငြိစုစီဥပဒေမျိုးတွေပေါ့ကျွန်တော်တို့ပြင်ချင်
ကြာတာပရိနီကချင်းပါခဲ့တဲ့ပြည်သူ့လွှတ်တော်အစုအဖွဲ့စည်းဝေးပွဲမှာလေ NLD ပါတီကဒုတိယသမ္မတလောင်းနှစ်ဦးနဲ့တူဦးဖြစ်တဲ့ဦးထင်ကျော်ကိုအမည်တင်သွင်းရမှာလေ ဒေါက်ခင်ဆန်းလိုင်ကအဆိုပြုခဲ့တာဖြစ်ပါတယ်
။ကျွန်မအနေနဲ့ပြည်သူ့လူထုအတွက်ဒုတိယသမ္မတအရောင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဆိုဖွဲ့အနေနဲ့ကုထင်ကျော်အထင်သွင်းအပ်ပါတယ်ရှင်။
ဒေါ်နတ်မိုခန်းကတော့ပြည်သူ့လွှတ်တော်တိုင်းရင်းသားကိုယ်စားလှယ်တူဖြစ်ပါတယ်။သူ့ရဲ့လွှတ်တော်မှာမျှော်မှန်းခြင်းနဲ့ပတ်သက်လို့
အရင်ကျင်တဲ့ကိုကိုယုံကြည်မှုအပြည့်ရှိရယ်အာဘာဖြစ်လို့လဲဆိုတော့ဟိုအိတ်ဆက်တဲ့လည်းဖြစ်တယ်ပေါ့နော်အာဘာဖြစ်လို့လဲဆိုတော့ကိုလူမျိုးကိုဒေတာအတွက်တကယ်ပဲကိုရီမန်းချက်ရီမန်းထားတဲ့အကြောင်းအရာတွေကိုတကယ်လုပ်နိုင်ပြီးကိုစတင်လုပ်ဆောင်နိုင်ပြီဆိုတဲ့အတွက်ကြောင့်တကယ်ပဲကျင်တဲ့ပေါ့
အဲ့နဲ့ခွားမျိုးနဲ့မဲဆန္ဒနေမျိုးကိုကိုစားပြုတဲ့ရခိုင်လွှတ်တော်အမတ်ဒေါ်ထုမီကတော့အမျိုးသားလွှတ်တော်ကိုယ်စားတူဖြစ်ပြီးပြည်သူ့ငွေစင်းကော်မတီမှလည်းအဖွဲ့ဝင်ဖြစ်ခန့်အပ်ခြင်းခံရသူဖြစ်ပါတယ်။သူ့ရဲ့မျှော်မှန်းချက်တွေပြင်ထမ်းဆောင်ရမယ့်တာဝန်အနေနဲ့ပတ်သက်လို့
ကျွန်မပို့ပြီးတော့တာဝန်ကြီးလာရလို့ခံစားရပါတယ်။ဘာဖြစ်လို့လဲဆိုတော့ပြည်သူကရွေးချယ်လိုက်တဲ့အတွက်ကြောင့်မလို့ကျွန်မပြည်သူအတွက်လုပ်ဖို့ခွန်အားတွေရှိတယ်လို့ဒီတာဝန်ကလည်းဟိုပြည်သူ့ကိုယ်စားလှယ်ဖြစ်တဲ့အခါမှာပို့ပြီးတော့ကြီးလေတယ်။အဲကြီးလေတဲ့တာဝန်ကိုလည်းစူးစမ်းပြီးတော့ထမ်းဆောင်မယ်ပေါ့နော်။ဒီနိုင်ငံတော်ဘတ်ဂျက်တွေကိုစစ်ဆေးတာတွေရှိမယ်။နောက်တစ်ခုကဒီဝန်ကြီးဌာနနဲ့သက်ဆိုင်တဲ့ဟာတွေလိုရတဲ့ဟာတွေရှိမယ်။ငွေဒီနိုင်ငံတော်ဘတ်ဂျက်အထူးသဖြင့်တော့နိုင်ငံရဲ့ဝင်ငွေထွက်ငွေဒီနိုင်ငံမှာနေပြီးတော့ပင်နေရာကဏ္ဍတွေမှာအဖေဝန်ကြီးဌာနကဘယ်လိုသုံးရမလဲပေါ့နော်။အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီပြည်သူ့ငွေစည်းရင်းကအကြံဖြင့်တော့နေပြီးတော့ကျမတို့ဒီတနိုင်ငံလုံးနဲ့သက်ဆိုင်တဲ့အရာတွေဖြစ်ပါတယ်။နောက်တစ်ခုကမြို့သားလွတ်တော်မှာလည်းဒီကော်မတီရှိတယ်လို့ပြည်သူ့လွတ်တော်မှာလည်းကဒီကော်မတီရှိပါတယ်ရှင
့်။ခုလိုလွတ်တော်ညက်တို့မှာအမျိုးသမီးလွှတ်တော်အမတ်ဒီအရေးအတွေ့တည်တည်တသာတိုးလာတာတွေ့ရတာအားရစရာဖြစ်တဲ့အတိုင်းဒီလကုံမှာကြီးညာဖို့ရှိတဲ့ NLD အစိုးရတည်တွင်းမှလည်းအဆုံးဖြတ်ပေးနိုင်မယ့်ယာရုတွေမှာအရေးအချင်းပြည့်မီတဲ့အမျိုးသမီးအရေးအတွေ့ဘယ်လောက်ပါဝင်မလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင
်ကတော့စနေနေ့နဲ့ခင်းတိုင်းတင်ဆက်နေတဲ့ဒေါ်လာလတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ပြီးတဲ့နောက်သိပ္ပံနဲ့နီးပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကဆက်ပြီးတော့တင်ဆက်မှာပါရှင
်ဒီတစ်ပတ်တော့အနုမြူဘုံနဲ့ဟိုက်ဒရိုဂျင်ဘုံတွေရဲ့သဘောတဘာဝတွေကိုနျူကလ িয়ার သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးမှာပါမြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးကိုအောင်းအောင်းမြင်းမြန်းဆန်းသတ်နိုင်ပြီလို့ကြေညာလိုက်တာဟာတကမ္ဘာလုံးကိုကင်လှုပ်လိုက်တယ်လို့ဖြစ်သွားပါတယ်။ဘာကြောင့်ပါလဲ။သူ့နိုင်ငံတွင်ပြည်သူတွေငတ်မနေချင်းစီးရေးကိုထိတ်တန့်တင်နေတဲ့ကမ္ဘာပေါ်ကအထူးကြံဆုံးနိုင်ငံတစ်နိုင်ငံရဲ့လက်ထက်မှာဒီလက်နက်တွေရှိနေပြီဆိုရင်ဘာတွေဖြစ်လာနိုင်ပါသလဲ။အနုမြူဘုံးရိုးရိုးထက်ဟိုက်ဒရိုဂျင်ဘုံးကိုဘာလို့ပိုးပြီးလန့်ကြတာပါလဲ။ပထမဆုံးအနုမြူဘုံးရိုးရိုးရဲ့သဘောသဘာဝကိုကြည့်အောင်ပါ။
အမျိုးသားအနုယူဘုံးကနျူကလ িয়ার ယူပတေရာရာရှင်းပြမယ်ဆိုလို့ရှိရင်ဒီရေဒီယိုတက်တီကြွအနုမြူယူရေနီယမ်235လို့ခေါ်တဲ့ဒီအနုမြူနှစ်ပိုင်းကွဲထွက်သွားပြီးတဲ့အခါမှာဖြစ်ပေါ်လာတဲ့ဆွမ်းအင်ဖြစ်ပါတယ်အဲ့တော့ယူရေနီယမ်235ဟာလျှက်ရှိအဖိုဓာတ်အမတ်ဓာတ်မဲ့တဲ့ပရမအနုမြူလို့ခေါ်တဲ့နျူထရွန်နဲ့ပေါင်းပြီးတော့ယူရေနီယမ်236ဖြစ်ဖြစ်ချင်းမှာပဲသူကမတည်ငြိမ်တဲ့အနုမြူဖြစ်သွားတယ်အဲ့ဒီအချိန်မှာသူကချက်ချင်းသူတဲ့ပို့ပြီးငဲတဲ့အနုမြူတွေဖြစ်တဲ့ barium နဲ့ krypton ဆိုပြီးတော့ကွဲထွက်သွားကွဲထွက်သွားတဲ့အချိန်မှာပဲ electron volt တန်း180-180လောက်ဆွမ်းအင်ထွက်လာလင်းရောင်ကအလွန်တရာမှအနုမြူဓာတ်ကြွားတဲ့အနုမြူရောင်ကြီးတွေလည်းထွက်အပူလည်းတအားထွက်လာတာပေါ့
ဒါကပထမအဆင့်ဓာတ်ပြုတ်မှုပါဒီလောက်ပြင်းထန်တဲ့ဆွမ်းအင်တွေထွက်နေချိန်မှာဒီဓာတ်ပြုတ်မှုကဒီနေရာမှာရင်ရက်မနေပါဘူ
းခုနဝင်တိုက်တဲ့ layer system တဲ့ neutron ကပထမဦးဆုံးစတိုက်လိုက်တဲ့ uranium 235ကနေပြီးတော့တိုက်ပြီးချင်းမှာပဲသူကွဲထွက်သွားတဲ့အချိန်မှာသူက neutron နောက်3-4ခုထွက်လာတယ်ပေါ့နော်အဲထွက်လာတဲ့3-4ခုကနေပြီးနောက် uranium 235ကိုနောက်တစ်ခုစင်ကဲဝင်တိုက်အဲ့လိုစင်ကဲဖြစ်တဲ့ဟာကို chain reaction လို့ခေါ်ပါအဲ့တော့ nuclear ပေါင်းစပ်မှုကို chain reaction ဖြစ်တဲ့နှုတ်ကိုတဖြည်းဖြည်းချင်းထိန်းချုပ်ထားလို့ရှိရင်ထိန်းချုပ်တဲ့ဟို nuclear ဖြစ်စဉ် control reaction ခေါ်ပြီးတော့ဒီ control reaction ကနေပြီးတော့ထွက်လာတဲ့အပူစွမ်းအင်ကတိတ်မြင့်တဲ့အတွက်ဒီအပူစွမ်းအင်ကနေပြီးတော့ရေတွေကိုစူအောင်လို့တာပိုင်တွေကိုလှည့်လိုက်လို့ရှိရင်ရက်စစ်တာထွက်လာတာ။နောက်သူတိတနာမှာလည်းငိမ့်ချစွာအသုံးပြုနေတဲ့ဟာတွေအများကြီးပါ။စိုက်ပျိုးရေးတို့ဒီစိတ်ပညာတို့ပေါ့နော်
။အခုလိုလူသားအချို့ပြုအနုမြူစွမ်းအင်ဟာ ထင်းချုပ်လို့ရတယ်ဆိုရင်မထင်းချုပ်ပဲလှုပ်ပေးလိုက်ရင်က
ထင်းချုပ်မထားပဲနဲ့ဒီ single nuclear ဒီ chain reaction ကိုသူ့တဘာဝအတိုင်းတအားမြန်အောင်လှုပ်လိုက်လို့ရှိရင်တော့ဒါအနုမြူပုံဖြစ်သွားတာပေါ့နော်ပောက်သွားဒါရိုးအနုမြူပုံ
ရိုးရိုးအနုမြူပုံနဲ့ hydrogen ပုံဘာကွာပါသလဲ
thermonuclear ဒါမဟုတ်လို့ရှိလို့ရှိရင် hydrogen ပုံရဲ့အခြေခံကတော့သူ့ရဲ့ပြောင်းပြန်ပုံအပေါ်ဆုံးဖြစ်တဲ့အနုမြူ hydrogen နဲ့အမျိုးတူရဲ့ဒါပေမဲ့သူက neutron တစ်လုံးပူပါတဲ့အတွက်ဒါမှမဟုတ်လို့ရှိရင် neutron နှစ်ခုတွဲလိုက်တဲ့အခါကျရင်တစ်လုံးတွဲလို့ရှိရင်ဒါ deuterium လို့ခေါ်တယ်နှလုံးတွဲလိုက်တဲ့အခါကျလို့ရှိလို့ဒီ tritium ဖြစ်ပါတယ်အဲ့တော့အဲ့ deuterium နဲ့ deuterium ဆိုတာကျွန်တော်တို့ရေလေးလို့လည်းခေါ်ပါတယ်နော် heavy water ဒီရေလေးကိုခေါ်တဲ့ဒီ deuterium နဲ့ခုန neutron နှလုံးပါတဲ့ tritium နှစ်ခုကအပူချိန်တန်းပေါင်းမြောက်များစွာတန်း100နီးပါးလောက်နဲ့ဖိအားအများများလို့ရှိရင်သူတို့နှစ်ခုပေါင်းသွားပြီးဟီလီယမ်အနုမြူကိုပြောင်းသွားပြောင်းတာနဲ့တပြိုင်တည်းမှာစွမ်းအင်များအဆမတန်ထွက်လာပါတယ်အဲ့တော့ယူတေရီယမ်နဲ့ထရီတီယမ်ပေါင်းဖို့အတွက်ဒီလောက်မြင့်တဲ့အပူစွမ်းအင်ကိုရဖို့အတွက်ကခုနကပြောတဲ့အနုမြူပုံဖောက်လိုက်မှပဲရရှိတဲ့အပူစွမ်းအင်နဲ့ကြီးမားလာတဲ့ဖိအားရနိုင်တဲ့အတွက်ဒီဟိုက်ဒရိုဂျင်ဘုံရဲ့စနစ်တန်ဟာအနုမြူပုံပါဒီအနုမြူပုံရဲ့စွမ်းအင်ပပန္နာဘလောက်ရှိတယ်လဲဆိုတဲ့ဟာအဓိကပါလဲဆိုလို့ရှိရင်နျူကလ িয়ার ဖြစ်စဉ်တစ်ခုအရာဆိုလို့ရှိလို့ရှိရင်တော့နျူကလ িয়ার ကွဲထွက်မှုဖြစ်စဉ် fission process ကပမာဏကစွမ်းအင်ပုံများတယ်ဒါပေမဲ့ပရမာအနုမြူတစ်ခုချင်းစီပေါ့နော်နျူကလ িয়ার စတီကနေထွက်တဲ့စွမ်းအင်နဲ့တွေ့ရင်တော့ hydrogen ပုံဖြစ်တဲ့နျူကလ িয়ার ပေါင်းစည်းမှု fusion process ကခုနစလောက်ပုံများတဲ့အတွက်စွမ်းအင်တိတ်များပါတယ
်အခုလို hydrogen ပုံလို့ခေါ်တဲ့တာမိုနျူကလ িয়ার ပုံကိုတဘာဝမှာတွေ့နိုင်ပါတယ်
အော် deuterium နဲ့ tritium ပေါင်းစပ်မှုဖြစ်စဉ်ကတဘာဝမှာရှိရယ်အဥမာကျွန်တော်တို့နေပေါ့နော်ဒီစက်ကြဝဠာတွေကနေပေါ်မှာဖြစ်နေတဲ့ဖြစ်စဉ်ကပါလဲဆိုလို့ရှိရင်ဒီ hydrogen လောင်းကြားတွေအမြဲအစင်မပြတ်သူတို့ပေါင်းသွားတဲ့အခါကျတော့အဲ့ဒီကနေကျွန်တော်တို့အလင်းရောင်တို့နေရရတဲ့အပူရောင်ဆိုတာအဲ့ဒီကနေဖြစ်တဲ့ဖြစ်စဉ်ပါဒါဆိုတော့ဒီ fusion process လို့ခေါ်တဲ့ဒီပေါင်းစပ်မှုဟာတဘာဝမှာရှိနေပြီးသားပါကျယ်ဒီမှာလည်းဒီတိုင်းပဲပေါ့နော
်ဒီဖြစ်စဉ်ကိုရောထိန်းချုပ်ဖို့လုပ်နိုင်ပါပြီလား
ဒီဖြစ်စဉ်ကထိန်းချုပ်လို့ရတဲ့ control reaction လို့လို့မရနိုင်သေးဘူးအခုဒီသိပ္ပံပညာရှင်တွေတော်ကိုစူးစမ်းတော့ရှိပါသေးတယ်အကယ်၍သာအဲ့လိုထိန်းချုပ်တဲ့ fusion reaction ဖြစ်လို့ရှိရင်တော့ hydrogen အနုမြူဓာတ်ပေါင်းဖို့ဟိုရနိုင်ပါတယ် control reaction ကပါလဲဆိုလို့ရှိရင်ကျွန်တော်တို့အခု breeder reactor အစိတူတင်နာတုံးတဲ့ research reactor တွေအဲ့ဒီဟာတွေကဒါ control reactor အဲ့ဒါကြတော့အနုမြူပောက်ကွဲမှုပေါ့နော် fission ကနေဖြစ်တာfusion process ကတော့ control မရလေကျွန်တော်ထင်နေပြနောက်ည20လောက်ဆိုရမယ်အဲ့ကြလို့ချင်းတော့ energy abundant ပဲ
သုံးမကုံအောင်များပြလာတဲ့စွမ်းအင်တွေမရခင်မှာဒီလိုစွမ်းအားကြီးတဲ့ပစ္စည်းကိုလက်နဲ့တစ်ဖွဲသုံးချင်သူတွေလက်ထဲရောက်မသွားဘူးအရေးကြီးပါတယ်အခုမြောက်ကိုရီးယားမှာဖောက်ခွဲခဲ့တဲ့ဘုံကိုအမျိုးအစားသေးသေးချာချာခွဲခြားမသိပေမဲ့အားပြင်းတာကတော့တည်ကြတယ်လို့ဆိုပါတယ
်မြောက်ကိုရီးယားမှာဖောက်တဲ့ဘုံဟာယူရိုအနုမြူဘုံတော့မဟုတ်ဘူးဆိုတာသိတယ်။ဘာလို့ဆိုတော့ဆွမ်းအင်အများလုံးအကြီးလားဟိုက်ဒရိုဂျင်ဘုံလို့လည်းမပြောနိုင်ဘူးလို့လေ့လာသူတွေကပြောတယ်။အဲ့တော့ထင်ကြီးပေးတာကဘာလဲဆိုလို့ချင်းအနုမြူပေါင်းစပ်မှုဖြစ်စေတဲ့ဟိုက်ဒရိုဂျင်လောင်စာဒူတီရီယမ်နဲ့ထရီတီယမ်တွေကိုလောင်စာအဖြစ်သုံးပြီးတော့အနုမြူဘုံကိုဖောက်ခွဲလိုက်တာ။အဲ့တော့အဲ့လိုထရီတီယမ်နဲ့ဒီဒူတီရီယမ်လောင်စာကိုသုံးပြီးတော့ဒီအနုမြူဘုံဖောက်တဲ့အခါကျတော့ပောက်ကွဲမှုကအရမ်းများတဲ့အတွက်ဆွမ်းအင်ကလည်းအများကြီးထွက်လာတယ်အဲ့ဒါကြောင့်ဟိုဟိုက်ဒရိုဂျင်ဘုံမဟုတ်တော့လဲဟိုက်ဒရိုဂျင်ဘုံဆန်ဘုံကိုဖောက်ဖို့အတွက်စမ်းတတ်တယ်လို့နိုင်ငံတော်တော်များများထင်ကြီးပေးပါတယ
်။အနုမြူစွမ်းအင်ဟာသုံးဆွဲသူရဲ့လက်ပေါ်မှုတည်ပြီးကောင်းကျိုးဆိုးကျိုးတွေကိုဖြစ်ပေါ်စေပါတယ
်။အင်အားကြီးနိုင်ငံတွေဆိုလို့ရှိရင်သူကနိုင်ငံရေးအရာ၊စီးပွားရေးအရာ၊စီးရေးအရာချင်းချောက်တာ၊စိန်ခေါ်လို့ရတာ၊စကားကန်းကန်းလို့ရတဲ့ limit ပိုင်ဆိုင်မှုဖြစ်နေပါတယ်။တခြားဘက်ကလည်းတိုင်းပြည်တစ်ပြည်ရဲ့လိုအပ်တဲ့ CS စွမ်းအင်တို့မြို့တွေရွာတွေမှာမီးလင်းဖို့နောက်စိတ်ယုံတွေလည်ပတ်ဖို့အတွက်ပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတာစေတညာစိုက်ပျိုးရေးကန္တာအစငင်းချမ်းစွာအသုံးပြုဖို့အတွက်အနုမြူစွမ်းအင်ရရှိဖို့ကလည်းအလွန်ကိုအရေးကြီးပါတယ
်နျူကလ িয়ার သိပ္ပံပညာရှင်ဒေါက်တာပရိသာတင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကန္တာကိုဒီမှာပဲရန်လာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
ဒေါက်ကင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကို VOA မြန်မာပိုင်းရဲ့အင်တာနက် website ဖြစ်တဲ့ burmese.voanews.com မှာလည်းသွားရှင်နေအချိန်မီနားဆင်နိုင်ကြပါရဲ့ရှင်။အခု VOA မြန်မာပိုင်းရဲ့ပုဒ်တပ်မှုနေနေခင်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါရဲ့ရှင
်။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
လာဝနိုင်ငံဘိုလီကမ်ဆေခိုင်တွင်းမှာရှိတဲ့ပါကစန်ဒေသမှာအမေရိကန်ပြည်ထောင်စုကတည်ဆောက်ပေးတဲ့စာသင်ကျောင်းအသစ်တစ်ခုလာဝအစိုးရထံတရားဝင်လွှဲပြောင်းပေးရပွဲအခမ်းအနားကိုဖေဖော်ဝါရီ19ရက်နေ့ကကျင်းပခဲ့ပါတယ်။အဲဒီပေးရပွဲအခမ်းအနားကိုလာဝဒီမိုကရက်တစ်သမ္မတနိုင်ငံဆိုင်ရာအမေရိကန်သားအမတ်ကြီးဒန်နီယယ်ကလုန်းနဲ့ဘိုလီကမ်ဆေခိုင်ဒုတိယအုပ်ချုပ်ရေးမှူးဒေါက်တာဆူဗန်နီစေဆနာတို့တက်ရောက်ခဲ့ကြပါတယ်။အမေရိကန်ဒေါ်လာ4,600,000နီးပါးတန်ဖိုးရှိတဲ့အဲဒီစာသင်ကျောင်းအသစ်မှာစာသင်ကားငါးခန်းအပြင်ပါကစန်ဒေသပညာရေးစနစ်လက်အောက်ခံနခွာလုံးအောက်ပိုင်းဒေသအလဲတန်းကျောင်းမှာဆရာဆရာမများနားနေကန်တစ်ခုလည်းပါဝင်ပါတယ်။ဒါအပြင်တဖြည်းဖြည်းများပြားလာနေတဲ့ကျောင်းသားဥရီနဲ့လက်လျောညီထွေမှုရှိစေအောင်လျှက်စစ်မီးနဲ့ရေပိုက်စနစ်တွေပါတပ်ဆင်ပေးထားတာဖြစ်ပါတယ်။ကျောင်းဖွင့်ပွဲအခမ်းအနားမှာတာမကြီးကလုန်းကမိန့်ခွန်းပြောကြားရမှာတော့ဒီကျောင်းအသစ်ကနေပါကစန်ဒေသအတွင်းကကလေးငယ်တွေရဲ့ပညာရေးစနစ်တိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းနိုင်ငံအကြလက်ရှိဆောင်ရွက်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအစီအစဉ်တွေကြောင့်အမေရိကန်ပြည်ထောင်စုနဲ့လာအိုဒီမိုကရက်တစ်သမ္မတနိုင်ငံတို့အကြားကပူးပေါင်းဆောင်ရွက်မှုတွေပိုမိုနှက်ရှိုင်းလာစေလိမ့်မယ်လို့မျှော်လင့်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ဒီစာသင်ကျောင်းအသစ်ကိုနိုင်ငံအကြပူးပေါင်းဆောင်ရွက်မှုရဲ့တင်ကေတအဖြစ်နဲ့အမေရိကန်ပြည်သူတွေကိုစားတာမတ်ကြီးကလုန်းကပိုလီကမ်ဆေခိုင်အတွင်းကလာအိုပြည်သူတွေလက်ထဲအနံလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာစာသင်ကျောင်းစေကံစိုက်ပျိုးရေးကဏ္ဍတွေအတွက်ရေသွင်းရေထုတ်စနစ်နဲ့တန်ရှင်းတောက်သုံးရေရရှိရေးအပါအဝင်လာအိုနိုင်ငံအတွင်းလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုလွန်ခဲ့တဲ့18နှစ်ကျော်ကာလကတည်းကအကူအညီပေးနေခဲ့တာဖြစ်ပါတယ်။ပိုလီကမ်ဆေခိုင်ကိုရောက်မလာခင်တာမာချီကလုန်းဟာမဟာဆေခိုင်အတွင်းကကွန်မွန်နေဒေတာကိုသွားပြီးအမေရိကန်ပြည်ထောင်စုရဲ့ထောက်ပံ့ငွေနဲ့တိဆောက်ထားတဲ့ဒေါ်လာ6,400,000နီးပါးတန်စာသင်ကျောင်းတစ်ခုကိုလည်းလွှဲပြောင်းပေးအပ်ခဲ့ပါတယ်။ဒီစာသင်ကျောင်းအသစ်နှစ်ခုဟာလွန်ခဲ့တဲ့နှစ်အတွင်းအမေရိကန်ပြည်ထောင်စုကထောက်ပံ့ပေးခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကဒစိတ်ဒေတာဖြစ်ပါတယ်။လာအိုလူငယ်တွေကောင်းမွန်တဲ့အနာဂတ်တစ်ခုတိဆောက်နိုင်ရေးမှာလိုအပ်တဲ့ပညာရေးစနစ်ရရှိနိုင်အောင်အမေရိကန်ပြည်ထောင်စုဟာလာအိုနိုင်ငံနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစေရှင်။အခုတော့သတင်းအချင်းချုပ်ကိုမန္နန္ဒာချန်ကပြောပြမှာပါ။
လက်တလုံးရင်ဆိုင်နေရတဲ့ဒုက္ခသည်ပြဿနာကို EU ဥရောပသမဂ္ဂရဲ့ကင်တွယ်ဆောင်ရွက်ပုံတွေကြောင့်မက်ဆီဒိုနီးယားနိုင်ငံကပေးဆက်နေရပြီးဒုက္ခသည်တွေအလုံးအရင်းနဲ့ဝင်ရောက်လာတဲ့အတွက်အခုဆိုရင်ဒေါ်လာ28တန်းအထိကုန်ကျခဲ့ရတယ်လို့မက်ဆီဒိုနီးယားသမ္မတကပြောဆိုလိုက်ပါတယ်။တောက်ကြနေထုတ်ဂျာမန်သတင်းစာတစ်စောင်ဖြစ်တဲ့ Bild နဲ့မေးမြန်းခန်းတစ်ခုမှာမက်ဆီဒိုနီးယားသမ္မတ George Ivanov ကတိုင်းပြည်မှာအမျိုးသားရေးပြဿနာတရက်အဖြစ်ကြေညာခဲ့ပြီးတဲ့နောက်ပိုင်းကြုံတွေ့နေရတဲ့ဒီအခြေအနေပေါ်မက်ဆီဒိုနီးယားနိုင်ငံကစိတ်ပျက်နေပြီလို့ပြောဆိုခဲ့ပါတယ်။IS အစိုးရစစ်သွေးကြွအဖွဲ့ဟာလီဗျားနိုင်ငံမှာပုံမအားကောင်းလာနေတယ်ဆိုတာကိုအချက်လက်တော်တော်များများကပြသနေပါဗျ။ American ထောက်လှမ်းရေး agency တွေကတော့လီဗျားမှာ IS တိုက်ခိုက်ရေးသမားအရေးအတွက်ဟာနှစ်ဆတိုးလာပြီး 6,500 လောက်အထိရှိလာတယ်လို့ကန်ယိုရမ်းမျိုးဖြစ်တဲ့စာတီးမှာအမကန်ခြေကုပ်ယူထားတယ်လို့ပြောပါဗျ။လီဗျားနိုင်ငံရေးသမားတွေညှဉ်းညွတ်တဲ့အစိုးရတရက်မဖွဲ့နိုင်သေးတဲ့အတွက်ဒေသခံပြည်သူစစ်တွေကိုအားကောင်းလုပ်ပြီးတော့စစ်သွေးကြွတွေကိုဟန်တားဖို့ကအကောင်းဆုံးမျှော်လင့်ချက်ဖြစ်လိမ့်မယ်လို့လည်းစမ်းစစ်လေ့လာသူတွေကပြောဆိုခဲ့ပါဗျ။မကြသေးခင်ကပက်ထိန်တက်ဒုံးကြီးပြစ်လို့ဆန့်တက်မှုကိုစောင့်ကြည့်ပြီးတဲ့နောက်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကသူ့နိုင်ငံရဲ့နျူကလ িয়ার တိုက်ခိုက်နိုင်စွမ်းကိုတိုးတက်အောင်လုပ်ရမယ်လို့အမိန့်ပေးလိုက်တဲ့အကြောင်းနိုင်ငံပိုင်သတင်းမှာဖော်ပြထားပါတယ်
။မန္နနာချန်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မခွာညူပါ။အင်ဂျင်နီယာကတော့ Dan Crifton ဖြစ်ပါရရှင်။ VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါရရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.